Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဧပြီလ23ရက်နေ့တနင်္ဂနွေနေ့ညပိုင်းပြည်ဝေးမြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျက်တီမင်္ဂလာနဲ့ပြည်စုံတဲ့နှစ်တစ်ကူတကြံအခါသမယဖြစ်ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
မင်္ဂလာရှိတဲ့တကြံအကြုံနေ့ဖြစ်ပါစေရှင်ကျွန်မဆုမြတ်မောမှာယူကရိန်းနိုင်ငံအရှေ့ပိုင်းကစလိုဗီယန်စ်မြို့မှာဒီယူကရိန်းတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်နှစ်ဖက်စလုံးဒီအသေးအပြောက်တွေရှိခဲ့ပါတယ်ခရီးရန်ဘာသာဝင်တွေအတွက်ဘာသာရေးအရေးကြီးတဲ့ Palm Sunday တနင်္ဂနွေနေ့ကိုတော့ကမ္ဘာတဝန်းကခရီးရန်တွေဆင်နွှဲနေကြပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုအရင်ဆုံးနှာစင်ကြားရပါမယ်
။စိုက်ပျိုးရေးကဏ္ဍမှာကမ္ဘာ့ဘဏ်နဲ့တခြားငွေကြေးဖွဲ့စည်းတွေပံ့ပိုးကူညီမဲ့ကိစ္စရည်နဲ့ပတ်သက်ပြီးကျွန်တော်တို့ပြောပြတာရှိပါတယ်
။အမေရိကန်ပြည်ထောင်စုကိုခိတ္တရောက်ရှိနေတဲ့မေတ္တာဖောင်ဒေးရှင်းကဆိုင်းဆမ်ခန်းရဲ့ပြောကြားချက်ပါမကြာခင်မှာနှာစင်ကြားရအောင်ပါရှင်။နောက်ပိုင်းမှာတော့တကြံတေးလက်ဆောင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်ကအရင်ဆုံးကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းစလိုဗီယန်ခမျိုးမှာယူကရိန်းအထူးတပ်တွေနဲ့ရုရှားလိုလာတဲ့လက်နက်ကိုင်တွေအပြန်အလှန်ပစ်ခတ်မှုကြောင့်နှစ်ဖက်လုံးအသေးအပြောက်ရှိခဲ့ပါတယ်။လုံခြုံရေးအရာရှိတယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အိုင်ဗန်ခော့ဖ်ကပြောပါရယ်ရုရှားလိုလာတဲ့ဆန္ဒပြသူတွေဘက်ကလည်းတယောက်ထက်မနည်းသေဆုံးပြီးတော့2ယောက်ဒဏ်ရာရသွားပါရယ်စလိုဗီယန်စ်ခမျိုးကရဲစခန်းတစ်ခုအပြင်ဒီရုရှားနယ်ပွားတွေအများစုနေထိုင်ကြတဲ့ဒွန်နက်စက်နဲ့ခရမာတော့စ်ခမျိုးတွေကဒီအစိုးရအဆောက်အဦတွေကိုရုရှားလိုလာတဲ့သူတွေဝင်ရောက်သိမ်းပိုက်ခဲ့ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲအခုလိုမျိုးရုရှားနိုင်ငံအရှေ့ပိုင်းမှာမတည်ငြိမ်မှုတွေဖြစ်နေတာပါဒေတာရင်းမှာတင်းမာမှုတွေတိုးလာနေတဲ့အပေါ်အလွန်အမင်းစိုးရိမ်တယ်လို့ NATO အဖွဲ့အကြီးအကဲ Anders von Rasmussen ကပြောလိုက်ပြီးတော့ပြဿနာအခြေအနေကိုပို့ပြီးတော့တိုးအောင်မလုပ်ဖို့နဲ့ဒီယူကရိန်းနယ်စပ်မှာရှိနေတဲ့ထောင်ထဲချီတဲ့ရုရှားတပ်တွေကိုပြန်ရုပ်သိမ်းဖို့အတွက်ရုရှားအစိုးရကိုတောင်းဆိုလိုက်ပါတယ်ချီလီနိုင်ငံဆန်ဒီယေဂိုမြို့တော်ရဲ့အနောက်မြောက်ဖက်85မိုင်လောက်မှာတည်ရှိတဲ့ Valparaiso စိတ်ကမ်းမြို့မှာမိအကြီးအကျယ်လောင်ကျွမ်းနေလို့နှစ်ယောက်သေဆုံးပြီးတော့အင်ဂျင်900လောက်ပျက်စီးသွားပါတယ်Pacific သမုဒ္ဒရာဘက်ကလေပြင်းတိုက်ခတ်နေတာကြောင့်လဲမိကိုနိုင်အောင်ငြိမ့်သက်နိုင်ဖို့အတွက်မိသက်တွေအခက်ခဲခက်ခဲစူးစမ်းနေရပါတယ်။မြို့ရဲ့အနေအထားကြောင့်လဲမိသက်တွေအခက်တွေ့နေပါတယ်။ Valparaiso မြို့ကဒီလူအများပြားနေထိုင်ကြတဲ့နေရာတွေဟာမတ်စောက်တဲ့တောင်ဆောင်တွေနဲ့ပတ်လည်ဝိုင်းနေပါတယ်။သမ္မတ Michelle Bachelet က Valparaiso မှာဒီအရေးပေါ်အခြေအနေကြေညာခဲ့ပြီးတော့မိလောင်နေစဉ်မှာဝင်ရောက်လူရက်တာတွေမဖြစ်အောင်လို့လမ်းတွေပေါ်မှာစစ်တပ်တွေကိုချထားပါတယ်။လူပေါင်း 9,000 လောက်ဟာလဲမိဘကင်းရကိုထွက်ပြေးခဲ့ကြရပါတယ်။အာနာပိုင်တွေဘက်ကတော့ဒီမိဘဒုက္ခသည်စခန်းတွေကိုလုတ်ပေးနေပါတယ်။ Valparaiso မြို့သမိုင်းမှာအဆိုးဆုံးမိလောင်ကျွမ်းမှုဖြစ်တယ်လို့မြို့တော်ဝန် Jorge Castro ကပြောပါတယ်။စနေနေ့ကလေးကအခုချိန်ထိလောင်ကျွမ်းနေတဲ့မိကြောင့်ဓာတ်အားလိုင်းတွေလည်းပြတ်တောက်နေပါတယ်။19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းတွေကဆောက်ထားတဲ့ဆေးရောင်စုံတဲ့အိမ်တွေ၊ကျောက်တွေနဲ့ခင်းထားတဲ့လမ်းတွေတောင်လိုက်နေပါဖြစ်နေတဲ့လမ်းတွေပေါ်မှာပြေးဆွဲနေတဲ့ဓာတ်ရထားတွေကြောင့် Valparaiso မြို့ကိုအမွေအနှစ်ထိန်းသိမ်းရမယ့်နေရာတစ်ခုအဖြစ်ကုလသမဂ္ဂရဲ့ UNESCO အဖွဲ့ကသတ်မှတ်ထားပါတယ်ရှင်။တခါဒီခရီးရန်ဘာသာဝင်တွေအတွက်ဘာသာရေးအရအရေးကြီးတဲ့သတင်းပတ်အစအဖြစ် Easter ပွဲတော်ရက်မတိုင်ခင်ကြာရောက်တဲ့ Palm Sunday တနင်္ဂနွေနေ့ကိုကမ္ဘာတဝန်းကခရီးရန်တွေဒီကနေ့ဆင်နွှဲနေကြပါတယ်။ Vatican က St. Peter's အရင်ပြေမှာကျင်းပတဲ့ဝတ်ပြုပွဲကိုပုပ်ယဟန်မင်းကြီး Francis ဦးဆောင်ပြီးတော့တက်ရောက်ခဲ့ပါတယ်။
Ora questo avvenne perché si compisse questi è il profeta Gesù da Nazareth
အရှမရိုမန်ကက်သလစ်ဘာသာဝင်တွေအများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာလဲထမ်းလက်ထမ်းရွက်တွေကိုကန်ဆောင်ထားကြတဲ့ဒီထောင်ထဲချီတဲ့ပရိသတ်ကိုခရီးရန်ဖုန်းတော်ကြီးတွေကကောင်းချီးမင်္ဂလာပေးခဲ့ပါတယ်ဘက်သလေဟမ်မြို့ဂျေရုဆလမ်မြို့ဂျော်ဒန်မြို့အနောက်ဘက်ကနေဂါဇာဒေသတို့မှာလဲပမ်ဆန်ဒေးတနင်္ဂနွေနေ့အထိမ်းမှတ်ပွဲတွေကိုလုပ်ပါတယ်ဘက်လဟမ်မြို့ကယေရှုဖွားမြင်တယ်လို့ယုံကြည်ကြတဲ့နေရာမှာစောက်ထားတဲ့ Nativity ဘုရားကျောင်းမှာရောဒီဂျေရုဆလင်မြို့ဟောင်းမှာရှိတဲ့ Holy Sepulchre ကဘုရားကျောင်းမှာပါဝတ်ပြုသူတွေစုဝေးပြီးတော့စုတောင်းဝတ်ပြုခဲ့ကြပါတယ်။ဒီကဒီယေရှုကိုမြုပ်နှံထားရအဖြစ်အထုတ်မြတ်ထားတဲ့နေရာမှာခရီးရန်ဖုန်းတော်ကြီးတွေဥဆောင်ပြီးတော့လှက်လှဲလမ်းလျှောက်သွားခဲ့ကြပါတယ်။နောက်ပိုင်းကျရင်လဲ Mount of Olives တောင်ကနေပြီးတော့ထမ်းလက်ထမ်းရွက်တွေကန်ဆောင်ဓမ္မတေးတွေတည်ဆူလာတဲ့ခရီးရန်တွေဟာဂျေရုဆလင်မြို့ဟောင်းထဲကိုဝင်ရောက်လာတဲ့အစီအစဉ်ကိုပြုလုပ်မှာဖြစ်ပါတယ်။ ယေရှုခရစ်တော်ကားစင်ရှိရာကိုသွားစဉ်မှာဒီသူ့ရဲ့နောက်လိုက်နောက်ပါတွေကထမ်းလက်တွေကိုကင်ဆောင်နှုတ်ဆက်ခဲ့တဲ့အထိတ်အမှတ်ဖြစ်နေအခုလိုမျိုးထမ်းလက်ထမ်းရွက်တွေကိုဝေယမ်းကြတာဖြစ်ပါတယ်ပမ်ဆန်ဒီတနင်္ဂနွေနေ့ကတော့ယေရှုအဖမ်းမခံရခင်နဲ့ကားစင်တင်မခံရခင်ဂျေရုဆလင်မြို့ထဲကိုဝင်ရောက်လာတဲ့နေ့အဖြစ်နဲ့ဘာသာရေးအရအထိတ်အမှတ်နေ့သတ်မှတ်ထားတာဖြစ်ပါတယ်ရှေ့တဲ့မတ်တနင်္ဂနွေနေ့ကတော့ယေရှုခရစ်ရှင်ပြန်ထမြောက်တဲ့နေ့လို့ယုံကြည်ကြတဲ့အီစတာပွဲတော်နေ့ဖြစ်ပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.165 လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်ငွေနေညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ကမ္ဘာစီးပွားရေးအခြေအနေဟာတိုးတက်လာပြီလို့နိုင်ငံကငွေကြေးရံမုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde ကပြောလိုက်ပါတယ် IMF နဲ့ကမ္ဘာဘဏ်တို့ကြား Washington DC မြို့တော်မှာဆွေးနွေးခဲ့ကြပြီး IMF အကြီးအကဲကကမ္ဘာစီးပွားရေးအခြေအနေကောင်းလာပြီဆိုတာကိုခုလိုပြောကြားခဲ့တာပ
ါ We're moving into a strengthening phase as I said the recovery
စီးပွားရေးအခြေအနေခိုင်မာအောင်လုပ်တဲ့အဆင့်ကိုသွားနေပါပြီ။ကမ္ဘာစီးပွားရေးပြန်လည်နလန်ထူနိုင်ခဲ့ပြီးတော့တော်တော်လေးကောင်းမွန်နေတဲ့အခြေအနေမှရှိနေပါတယ်လို့ IMF အကြီးအကဲ Christine Lagarde ပြောကြားသွားတာပါ။ကမ္ဘာနိုင်ငံတချို့မှဖြစ်နေတဲ့အလုပ်လက်မဲ့ပြဿနာရောနေသွားစေဖို့စီးပွားရေးတိုးတက်မှုနှုန်းကိုပို့ပြီးတော့မြန်မြန်ဆန်ဆန်ဖြစ်အောင်လုပ်မယ်လို့စီးပွားရေးဆိုင်ရာတာဝန်ရှိသူတွေကကတိပြုခဲ့ကြပါတယ်။မလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH370 ကိုအိန္ဒိယသမုဒ္ဒရာရဲ့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ရှာဖွေနေကြတာနဲ့အတူတကယ်လို့ဒီလေယာဉ်ပြန်သန်းမှုမှတ်တမ်းတင် Black Box ကိုတွေ့ရှိခဲ့ရင်ဘယ်နိုင်ငံကရယူထိမ့်သိမ်းသင့်တယ်လဲဆိုတာကိုဥပဒေကြောင်းကနေလဲဆွေးနွေးနေကြပါတယ်။ Black Box ကထုတ်လွှင့်တဲ့ Pink Signal တန်ထပ်ပြီးတော့မကြားရတော့တဲ့အတွက်လဲဘက်ထရီကုန်သွားပြီလားဆိုတဲ့စိုးရိမ်မှုတွေပိုများလာနေပါတယ်။black box ကိုဘသူကရတဲ့တယ်လဲဆိုတာနဲ့ပတ်သက်လို့မလေးရှားနိုင်ငံရဲ့ရှေ့နေချုပ်ဟာဗြိတိန်နိုင်ငံမှာနိုင်ငံတကာအရက်ဖက်လေကြောင်းပြန်တမ်းရေးအဖွဲ့ ICAO နဲ့ဆွေးနွေးနေတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးလက်ဖြင့်ယာယီပို့ဆောင်ရေးဝန်ကြီးလက်ဖြစ်တဲ့ဟီရှာမူဒင်ဟူစိန်ကပြောပါတယ်တစ်ချိန်တည်းမှာပဲဘာကြောင့်အခုလိုမျိုးလေရင်ပျောက်သွားရတယ်လဲဆိုတာကိုမလေးရှားရဲတပ်ဖွဲ့ကဖြစ်နိုင်တဲ့အခြေအနေတွေကိုခွဲချမ်းပြီးတော့စစ်ဆေးစုံစမ်းမှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်မြောက်ကိုရီးယားနိုင်ငံမှာတော့ဒီပျုံယမ်းမြို့တော်မှာနှစ်ဆင်ကျင်းပတဲ့မာရသွန်အပြေးပြိုင်ပွဲမှာနိုင်ငံသားသားကမ္ဘာလှည့်ခီးသည်တွေကိုပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ခွင့်ပေးခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာကျင်းပတဲ့မာရသွန်အပြေးပြိုင်ပွဲမှာထောင်ထဲချီပါဝင်ခဲ့ကြတဲ့အထက်200ကျော်ကနိုင်ငံသားတွေဖြစ်ပါတယ်။အပြေးပြိုင်ပွဲကိုကင်အီဆောင်အားကစားကွင်းကနေပြီးတော့တာထွက်ပြီးအဲ့ဒီမှာပဲပန်းဝင်ပါတယ်။အားကစားကွင်းထဲဝင်ရောက်ပန်းဝင်လာကြသူတွေကိုပရိသတ်၄သိန်းကျော်ကအားပေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးခေါင်းဆောင်ဖြစ်တဲ့ကင်အီဆုံရဲ့မွေးရက်ကိုအစွဲပြုပြီးတော့မြန်ယွန်ဒေးမာရသွန်လို့နာမည်ပေးထားပြီးတော့သူ့ရဲ့မွေးရက်ဖြစ်တဲ့ဧပြီလ15ရက်ပတ်ဝန်းကျင်မှာဒီနှစ်ဆင်မာရသွန်ပြိုင်ပွဲကိုကျင်းပလေ့ရှိပါတယ်ရှင်။တခါ Pacific သမုဒ္ဒရာတွေကဆော်လမွန်ကျွန်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကအင်အားပြင်းမြင်ကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့ဆူနာမီသတိပေးချက်ကိုဖယ်ရှားလိုက်ပါပြီ။ကန်ယိုရန်ဒေသတွေဘက်ကဒီအင်အားပြင်းလှိုင်းလုံးကြီးတွေလာရောက်ရိုက်ခတ်ခဲ့ပေမဲ့စိုးရိမ်ရလောက်တဲ့ထိခိုက်ပျက်စီးဒဏ်ရာရတဲ့ဆိုတဲ့သတင်းတွေတော့မရရှိပါဘူးရှင
်။ထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မုံကညင်ညာပေးခဲ့တာပါ BOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို BOA မြန်မာပိုင်းအစီအစသ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.boanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုကတော့ဒီအပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုမတင်ဆက်ခင်အခုကတော့ဒီလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့အရင်မိတ်ဆက်ပေးပါရစေရှင်
ပါရှင်များခင်ဗျာအခုနှစ်တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါဗျ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလားအခုနှစ်အတာတကြံရဲ့တန်ကျက်အလားပြကားရေကစားသူတွေစရာရည်နဲ့ပတ်သက်ပြီးတော့ဒီနှစ်တကြံအပေါ်သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါ။ဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒ ိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုကတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးပါရမယ်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းစီစဉ်တင်ဆက်တာဖြစ်ပါရရှင
်မြန်မာနိုင်ငံမှာအခုလက်တော်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးပြည်ပြန်ပြောင်းလဲမှုတွေနဲ့အတူကမ္ဘာပံနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့စတာတွေကနေပြီးတော့ဒီဖွံ့ဖြိုးရေးအကူအညီတွေတခြားနိုင်ငံတကာအကူအညီတွေပေးဖို့လှုံ့ဆော်နေပါတယ်။အဲဒီလိုဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရတွေမကဘဲနဲ့ဒေသဆိုင်ရာတွေသက်ဆိုင်ရာလူလူတွေရဲ့အသံတွေကိုပါကြားနိုင်ဖို့အတွက်ဆိုပြီးတော့သတင်းချက်လက်တွေကိုပံ့ပိုးပေးဖို့ဆိုပြီးတော့ Washington DC မြို့တော်ကိုမြန်မာနိုင်ငံကနေတဆင့်ရောက်ရှိနေတဲ့အဖွဲ့တွေကတော့ဒီမြတ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစိုင်းစံခန်း၊ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကဒေါက်ခွန်ကြာပြီးတော့ IFI Watch လို့ခေါ်တဲ့နိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့က List Line တို့ဖြစ်ပါတယ်လောလောဆယ်အားဖြင့်တော့ဒီအပိုင်းတွေအတွင်းမှာ Washington DC မှာကမ္ဘာပံမှာရှိတဲ့သက်ဆိုင်ရာအရာရှိတွေနဲ့တွေ့ဆုံရမှာအဓိကအားဖြင့်ဘလို့အချက်ကလေးတွေကိုတင်ပြခဲ့တယ်လဲဆိုတာကိုမြေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းကစိုင်းစံခံပေါ့နော်အရင်ပြောပြပါလား
ဟုတ်ကျွန်တော်တို့ကတော့ဒီသက်ဆိုင်ရာဒေတာနဲ့နိုင်ငံတွေကိုတာဝန်ယူထားတဲ့အမှုဆောင်ဒါရိုက်တာတွေနဲ့တွေ့ဖြစ်ပါတယ်အဲ့ဒါအပြင်ကိုကျွန်တော်တို့ဒီpanel တည်တံ့လုပ်ပြီးတော့မှအာဆီယံဒေတာအတွင်းစီးပွားရေးဆိုင်ရာပူးပေါင်းဆက်နွယ်မှုနဲ့ဒီစိုက်ပျိုးရေးကဏ္ဍမှာကမ္ဘာပံနဲ့တခြားငွေကြေးအဖွဲ့အစည်းတွေပံ့ပိုးကူညီမဲ့ကိစ္စရည်နဲ့ပတ်သက်ပြီးကျွန်တော်တို့ပြောပြတာရှိပါတယ်အထူးသဖြင့်တော့IFI ကမာလစ်ကတော့ဒီ community driven development project လို့ခေါ်တဲ့ဒီကမ္ဘာပံကပံ့ပိုးထားတဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတင်ပြတာရှိပါတယ်ကျွန်တော်နဲ့ဒေါက်ခွန်ကြာကတော့အထူးသဖြင့်တော့ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့မှထည့်သွင်းစမ်းစားရမယ့်အချက်တွေကိုကျွန်တော်အဓိကပြောဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့။အဲ့တော့ဒီကမ္ဘာပံကဖွံ့ဖြိုးရေးတွေကူညီလှုပ်ဆောင်ပေးတယ်ဆိုတဲ့နေရာမှာလက်ရှိကဘလောက်အခြေအနေထိလုပ်နေတယ်လဲ။အခုအထူးသဖြင့်စစောကပြောခဲ့တဲ့ community driven ဖွံ့ဖြိုးရေး project ပေါ့နော်။ဟိုဒီလူလူလူတန်းစားကိုအခြေခံတဲ့ဖွံ့ဖြိုးရေးလုပ်ငန်းဆိုတဲ့နေရာမှာလောလောဆယ်အားဖြင့်ဘလောက်အတိုင်းတာဒီဟိုကူညီမှုရှိတယ်လေနောက်ထပ်ဘာတွေကိုစဉ်းစားနေရလဲဆိုတော့ list line တစ်ချက်တော့ပြောပြပါလား
ဟုတ်ကဲ့အခုကမ္ဘာပံကသူ့ရဲ့ဗမာပြည်ထဲကိုပြန်ဝင်ရောက်တဲ့ဒီ25နှစ်ပြီပြန်ရောက်လာတဲ့အချိန်မှာပထမဆုံးရဲ့စီမံကိန်းကလူတုဗဟုပြုစီမံကိန်းဖြစ်တယ်အဲ့ဒါလူတုတွေကိုယ်တိုင်လုပ်ရတာပေါ့နော်ဒါပေမဲ့တကယ်တမ်းအောက်ခြေမှာပြန်ကြည့်လိုက်တဲ့အခါမှာဒီကမ္ဘာပံကဒီလုပ်ငန်းကြီးဒီစီမံကိန်းကိုစတဲ့နေရာမှာအရန်နောက်ကျသွားတယ်နောက်ကျသွားတော့သူနဲ့အတူတွဲပြီးလုပ်နေတဲ့ဒီrural development လို့ခေါ်တဲ့ဒီ ministry of fishery
ဖွံ့ဖြိုးရေး
ဝန်ကြီးဌာနသူနဲ့တွဲပြီးလုပ်နေတာပေါ့နော်အဲ့မှာတကယ်တမ်းပြန်ကြည့်လိုက်ရင် on ground မှာသူတို့ကဒီ april 4ရက်နေ့ဆိုရင် update အရာပေါ့လက်ထက်ကိုပတ်စံမရသေးဘူးဒါပေမဲ့မေလကုန်မှာဒီစီမံကိန်းကြီးပြီးအောင်လုပ်ရမယ်လို့ပြောပါတယ်ကျမတို့ဒီရွာတွေကိုဆင်းတဲ့အခါမှာတွေ့ရတာတော့သူတို့ဒီဆွေးနွေးပွဲလို့ခေါ်တဲ့ consultation တွေကိုသူတို့မလုပ်ခဲ့ဘူးနောက်တော့ဒီ project design ထဲမှာပါတဲ့သူတို့ဒီဟိုစီမံကိန်းဆက်ဝန်ကြီးမှာအချက်၁၀ချက်ရှိရပေါ့အဲ့ဒီဟာကို6ချက်ပေါ့နော်ဒီသူတို့ပြင်ဆင်တဲ့6ချက်ကို3နာရီတည်းနဲ့လုပ်သွားတယ်အမှန်ဆိုရင်အဲ့ဒါ၄လလောက်ကြာပါတယ်အဲ့ဒီ၄လလောက်ကြာမဲ့ဟာ3နာရီလောက်နဲ့အပြီးလုပ်သွားတယ်သွားတော့ဟိုဒီ community တွေကဒါတွေကိုနားမလဲတော့ဘာသူတို့ရဲ့ပါဝင်မှုကအရင်နေနေတယ
်ပြောချင်တဲ့သဘောကဒါဆိုလို့ရှိရင်ဒီလူလူအခြေပြုဆိုပြီးတော့လောလောဆယ်အားဖြင့်တော့မရောက်သေးဘူးနောက်ပြီးတော့လုတ်တဲ့ဆိုတဲ့နေရာမှာလည်းဒီလူလူတွေနဲ့တိုင်တိုင်ပင်ပင်ရှိခဲ့ရသလားဆိုတာကိုမေးခွန်းထုတ်ချင်တဲ့သဘောလားအဲငွေကြေးအားဖြင့်ဆိုရင်ဘယ်လောက်ထိကိုပြောနေရလဲ
ငွေကြေးကသူတို့ဒေါ်လာ 28,000 ကိုကျေးရွာအုပ်စုတစ်ခုကိုပေးမှာပါကျေးရွာအုပ်စုကချင်းမှာ26ခုရှိတယ်ရှမ်းမှာလည်း26ခုနောက်တစ်ခါကျတော့တနင်္သာရီမှာကျတော့ကျွန်းစုသူက20ရှိပါတယ်
အားလုံးစုစုပေါင်းတန်ကြေးဆိုဘယ်လောက်ရှိမလဲကမ္ဘာပံရဲ့
ဟုတ်ပါပေါ့တန်80
ဒေါ်လာတန်80
ဟုတ်ကဲ့ပါ
အဲ့တော့ဒါကပြည်တွင်းမှာဖြစ်နေတဲ့ပါဝင်မှုနည်းပါတယ်ဆိုတဲ့အပိုင
်း
ဒါပေမဲ့ဒီကမ္ဘာပံအနေနဲ့ကတော့ဒီလိုမြန်မာပြည်နဲ့ပတ်သက်လို့ဝင်ရောက်ပြီးကူညီမယ်ဆိုရင်ဒီဘက်မှာလည်းစီမံကိန်းတွေ program တွေချရမှာပဲလေအဲ့လို program တွေချတဲ့နေရာမှာဒီလိုသတင်းအချက်အလက်တွေမှန်မှန်ကန်ကန်ရဖို့နဲ့လူလူကြားတွေရစကားသံတွေကိုကြားဖို့ဆိုတာဒါအဓိကအခုလာကြတဲ့အကြောင်းရင်းလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီအကြောင်းနဲ့ပတ်သက်လို့ကခွန်ကြာအနေနဲ့ရောဘယ်လိုများထိထိရောက် ဘလို့ယူရချက်တွေနဲ့သတင်းချက်လက်တွေပေးခဲ့တာရှိလဲခင်ဗျ။န
ံပါတ်1ကတော့ကျမတို့ဒီကမ္ဘာပိုင်ရဲ့အဓိကဥတီချက်ကဆင်းရဲသားပပျောက်မှုဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံမှာဆင်းရဲသားလို့ပြောလိုက်လို့ရှင်တောင်တူလေသမားအထိတ်ဆုံးကပါနေပါတယ်။တောင်တူလေသမားလို့ပြောရင်80ရာခိုင်နှုန်းတော့မြန်မာနိုင်ငံရဲ့တိုင်လူဦးရေဟာတောင်တူလေသမားဖြစ်နေတယ်။ပြီးရင်တို့တွေဟာအသေးစားတောင်တူလေသမားအငယ်စားတောင်တူလေသမားများပဲဖြစ်ပါတယ်။မြေယာပိုင်ဆိုင်မှုနည်းနည်းပဲရှိတယ်။တချို့ကမြေယာတော့မပိုင်တဲ့တောင်တူများပဲဖြစ်နေတယ်။အဲ့တော့တို့ရဲ့အခန်းကဏ္ဍဟာအင်တန်ရေးကြီးတယ်။ဆင်းရဲသားပပျောက်မှုစီမံကိန်းဟာတို့တွေအတွက်လောက်ကင်စားတောက်နိုင်မှုအတွက်အခွင့်အရေးကိုအာမခံပေးရမှာဖြစ်တယ်ပြီးရင်တို့ရဲ့မြေပိုင်ဆိုင်မှုကိုအာမခံပေးရမှာဖြစ်တယ်အဲ့တော့လောလောဆယ်ဒီတောင်တူလေသမားအရေးလို့ပြောလိုက်လို့ရှင်မြေသိမ်းနေတဲ့ကိစ္စတွေအများကြီးရှိပါတယ်မြေသိမ်းနေလို့ပြောလို့ရှင်ဒီနိုင်ငံခြားဓာတ်ရက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေရှိပါတယ်အဲ့ဒါတွေအကုန်လုံးဟာမြေသိမ်းပါတယ်ပြီးလို့ရှင်ပဋိဖက်ကဖြစ်နေတဲ့နေရာတွေအဲ့ဒါဟာလည်းတောင်တူလေသမားများကိုတို့ရဲ့မိခင်ဒေသကနေပြီးတော့မှဒီကမ့်တွေကိုရောက်သွားစေတာဖြစ်ပါတယ်အဲ့တော့အဲ့ဒါလည်းပဲနောက်ထပ်တို့ကိုဒီအတင်းအဓမ္မရွှေ့ပြောင်းခြင်းမျိုးဖြစ်နေတယ်လောက်ကင်စားတော့ဘူးမရတော့ဘူးပေါ့နောက်တစ်ခုကတော့ဒီပဋိပက္ခနဲ့ဆက်နွယ်ပြီးတော့မှစစ်တပ်ချက်ထွင်မှုတွေအများကြီးလုပ်နေတယ်ဆက်ပြီးမှမြည်သိမ်းနေပါတယ်တပ်ချက်ထွင်မှုအတွက်ဒီအရာတွေကိုလည်းကျမတို့တင်ပြခဲ့ပါတယ်နောက်တစ်ခုကတော့နိုင်ငံတော်စီမံကိန်းတွေပေါ့နိုင်ငံတော်ဖွံ့ဖြိုးရေးစီမံကိန်းနာမည်နဲ့ကျမတို့လှုပ်ဆောင်တဲ့စီမံကိန်းကြီးတွေကလည်းတောင်တူလေသမားများကိုတို့ရဲ့မြည်ရနေထွက်ခွာစေတာဖြစ်တယ်အဲ့တော့အဲ့ဒီကိစ္စတွေဟာကမ္ဘာပံကတောင်တူလေသမားများကိုကူညီမယ်အထူးသဖြင့်ဆက်ပြိုးရေးလုပ်ငန်းမှာရည်နှီးမြှုပ်နှံမှုလုပ်မယ်ဆိုတဲ့အခါမှာထည့်သွင်းစဉ်းစားရမယ့်အချက်တွေအနေနဲ့ကျမတင်ပြခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီလိုထည့်သွင်းစဉ်းစားပြီဆိုလို့ရှိရင်လက်ရှိစီမံကိန်းတွေချနေတဲ့အလုပ်တွေကိုရပ်ထားရမယ်ဆိုတဲ့သဘောလားဘယ်လိုများရှေ့ဆက်ပြီးလုပ်စီချင်တာလဲဆိုတဲ့အခြေအနေမျိုးရှိလဲဆိုင်ကမှာ
ကျွန်တော်တို့ကတော့ဒီစီမံကိန်းတွေကိုရပ်သွားစေချင်တဲ့သဘောမျိုးမဟုတ်ပါဘူးအထူးသဖြင့်တော့အခုကျွန်တော်လာပြီးအကြံပြုတာလဲတို့လာမဲ့၄နှစ်ကနေမှနှစ်ကာလရှည်ကြအတွင်းမြန်မာနိုင်ငံနဲ့လက်တွဲပူးပေါင်းပြီးလုပ်မယ်ဆိုလို့ရှိရင်ဘယ်လိုကဏ္ဍတွေကိုအဓိကထားပြီးလုပ်မယ်ဆိုတဲ့ဟာကိုအဓိကတိုင်ပင်ခံတာဖြစ်ပါတယ်မခွန်ကြပြောသွားသလိုပဲတကယ်လို့စိုက်ပျိုးရေးလုပ်ငန်းတွေကိုကူညီတော့မယ်ဆိုလို့ရှိရင်အများတော့အဖြန်တော့ဒီစီးပွားရေးစိုက်ပျိုးရေးကုမ္ပဏီကြီးတွေကိုနိုင်ငံတကာအတွေ့အကြုံကြည့်လိုက်မယ်ဆိုဒီလူတွေပံ့ပိုးကူညီတာကိုကျွန်တော်အဓိကတွေ့ရမယ် agri business ပေါ့လေကျွန်တော်အဲ့ဒါကိုစိုးရိမ်နေအထူးဖြန်တော့ဒီမြန်မာနိုင်ငံမှာတော့အဓိကရှိနေတာတောင်သူအငယ်တွေဖြစ်တယ
်ခဏလေးကျွန်တော်ဖြတ်မေးချင်တာကကုမ္ပဏီကြီးတွေကိုကူညီရဲဆိုတဲ့နေရာမှာကျွန်တော်မရှင်းတာကဒီအခုလိုကမ္ဘာပံတို့ဒီနိုင်ငံတကာငွေကြေးရပုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့ကြီးတွေအနေနဲ့ကအဲ့ဒီကုမ္ပဏီတွေကိုဓာတ်ရိုက်ကူညီတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံတော်အစိုးရကနေတဆင့်သွားနေရ ਈ လားအဲ့ဒါလေးတစ်ချက်ပြင်းရင်ရှင်းပြပေးပါလား
ဥပမာအတွေ့အကြုံတစ်ခုကြည့်မယ်ဆိုလို့ရှိရင်တော့ဒီကမ္ဘာပံမှာလည်းဒီကုမ္ပဏီတွေနဲ့ဓာတ်ရိုက်လုပ်တဲ့ဌာနခွဲတစ်ခုရှိပါတယ်ဗီယက်နမ်နိုင်ငံမှာနောက်ကမ္ဘောဒီးယားမှာစသဖြင့်ကြီးလိုက်မယ်ဆိုလို့ရှိရင်ဒီကုမ္ပဏီတွေကိုကမ္ဘာပံကနေပံ့ပိုးကူညီတဲ့အတွက်ကြောင့်မလို့မြေယာသိမ်းတာတွေပို့ပြီးတော့မှဆူဆူဝါဖြစ်နေတယ်ဆိုတော့ကိစ္စရပ်တွေလည်းရှိခဲ့ပါတယ
်ဒီကိစ္စမျိုးတွေကပမာပြည်မှာရောပေါ်နေပြီလား
ပေါ်နိုင်မို့အလားအလာရှိပါတယ်ဥပမာနောက်တစ်ခုပြောရမယ်ဆိုရင်အခုလက်ရှိပြောနေတဲ့တကောင်စီရင်ပေါ့တကောင်စီမှာဆိုရင်နိုင်ငံပေါင်း၈နိုင်ငံပေါ့အမေရိကန်နိုင်ငံအပါအဝင်ကူညီတာဖြစ်ပါတယ်ပြီးလို့ရှိရင်ဒါကိုဥဆောင်တာကလည်း UNFPA လို့ပြောတဲ့ဒီအဲကုလသမဂ္ဂလူဦးရေဆိုင်ရာဌာနဖြစ်ရန်ပုံငွေအဖွဲ့ဖြစ်ပါတယ်အဲ့တော့တို့အနေနဲ့ဥဆောင်တာဖြစ်ပါတယ်သို့တော်လည်းပဲဒီညမှာလည်းပဲဒီပြဿနာကတော့ဒီအဲတွေးတင်တွေးထိုက်တဲ့လူတိုင်းပင်ဆွေးနွေးနှီးနှောအကြံယူတဲ့လူတွေကိုအစကတည်းကပါဝင်မှုမလုပ်ခဲ့ဘူးပြီးရင်တို့ညီတို့ဟာနဲ့ဆုံးဖြတ်သွားတယ်နောက်ပြီးမှဒီ political risk assessment ပေါ့အဲ့ဒါကိုကောင်းကောင်းမွန်မွန်မလုပ်ထားဘူးလုပ်တလို့ရရှိထားတဲ့ဒီအကြံပြုချက်တွေကိုလည်းအကောင်အထည်မဖော်ဘူးပေါ့လိုက်နာမှုမရှိဘူး UN အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြီးလို့ရှိရင်ဒီ INGO တွေပဲဖြစ်လို့ခဲ့ NGO ပဲဖြစ်ဖြစ်ကျမတို့လူမှုရေးလုပ်ငန်းလှုပ်ဆောင်တဲ့လူတွေအားလုံးကျင့်သုံးရတဲ့ကျင့်ဝတ်တရားဖြစ်တဲ့ Do No Harm ဆိုတဲ့ဒီကျင့်ဝတ်ကိုမကျင့်ထားဘူးပေါ့အဲ့ဒီကျင့်ဝတ်ကိုအတိုချုံးပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကျမတို့ရဲ့လုပ်ငန်းကြောင်းမလို့ကောင်းတာတစ်ခုမှမလုပ်ခင်မှာမကောင်းတဲ့ကိစ္စတစ်ခုမှမပေါ်အောင်ကြိုတင်ပြီးတော့မှစီမံခန့်ခွဲထားရတာဖြစ်တယ်အဲ့ဒါကိုလုံးဝမကျင့်သုံးတဲ့အတွက်ကြောင့်မလို့အခုဒီတကောင်စင်းမှာကျမတို့မြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဖြစ်တဲ့ဒီတိုင်းရင်းသားပေါ့ဗမာမဟုတ်တော့တိုင်းရင်းသားအားလုံးထိခိုက်နေတာပါတယ်အကြီးကထိခိုက်နေတာကတော့ရခိုင်ဒေသရဲ့ပြီးလို့ရှိရင်ကျမတို့ကချင်ဒေသပေါ့
ဟုတ်ကဲ့အခုဒီဝါရှင်တန် DC ကိုရောက်နေတဲ့အဓိကအကြောင်းရင်းကတော့ဒီကမ္ဘာပံနဲ့ဟိုဒီမှာရှိနေတဲ့ငွေကြေးအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ပေါ့တွေ့ဆုံတဲ့နေရာမှာမြန်မာနိုင်ငံအပေါ်အကူအညီပေးမဲ့တို့ရဲ့ရေရှည်အစီအစဉ်တွေမှာဘာတွေလုပ်ဖို့ဆိုတော့လူထုလူသားစာဟိုအခြေပြုအဖွဲ့တွေအနေနဲ့ဒီဘက်ကပေးချင်တဲ့ information တွေလာပြီးတော့သတင်းချက်လက်တွေလာပြီးတယ်လာပြီးရဆိုတဲ့နေရာမှာအခုလောလောဆယ်ကအစိုးရ list line ပြောသွားခဲ့တဲ့ဒီလူလူလူတန်းစားအခြေပြုဖွံ့ဖြိုးမှုကိစ္စအပြင်ဟို လူမှုရေးနောက်ကျန်းမာရေးတခြားသက်ဆိုင်ရာဖွံ့ဖြိုးတိုးတက်မှုကဏ္ဍပေါင်းစုံရှိနေတယ်ဆိုတော့သူတို့ရဲ့စီမံကိန်းကာလကဘယ်လောက်လောက်ရှိတယ်လဲအခုဘယ်လိုများပြင်ဆင်နေတယ်လဲဆိုတော့အခုဒီအကြီးစင်မှာတွေ့ခဲ့တဲ့တမရလေးကိုစနေလေးရှင်းပြနိုင်မလား
သူတို့ပထမလာတော့ငါပေါ့နော်အဲ interim strategy note လို့ခေါ်တယ်ပေါ့အဲ့ဒီဟာ
စီမံချက်ပေါ့
ဟုတ်ကဲ့အဲ့ဒီဟာကိုသူတို့တွေကလုတ်ခဲ့တယ်လုတ်ခဲ့ပြီးတော့သူအဲ့ဒီတော့ငါတို့ဗမာပြည်အကြောင်းကိုသူတို့မသိလို့ပေါ့နော
်
အဲ့တော့ဟိုယာယီသဘောလေးနဲ့ပေါ့အဲ့ဒီကောင်ကဒီ interim strategy note ကဒီနှစ် June မှာ expire ဖြစ်မယ
်
ဖြစ်တဲ့ခါကျတော့သူက new document ကို launch လုပ်ရမှာပေါ့
စီမံကိန်းအတွက်ကိုသူတို့
release ပဲဟုတ်အဲ့တော့အဲ့ဒီမှာကျတော့ဟိုတက်တန်းက၄နှစ်တက်တန်းဖြစ်လိမ့်မယ်အဲ့ဒီလုံမဲ့စီမံကိန်းကပေါ့နော
်
အဲ့ဒီဟာ ਨੇ ပတ်သက်ပြီးတော့သူတို့ကအခုခေါ်တဲ့ဟာ systematic country diagnostic လို့ခေါ်ပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံရဲ့အခြေအနေကိုစနစ်တကျတကယ်သုံးသပ်တ
ယ်ဟုတ်ကဲ့အဲ့ဒီဟာလုတ်တဲ့နေရာမှာတော့ဒီအာဏာပိုင်အဖွဲ့အစည်းတွေရဲ့နောက်တော့သက်ဆိုင်တဲ့ပတ်ဝန်းပတ်သက်နေတဲ့လူတွေရဲ့နောက်တော့ဒီကျမတို့ civil society ခေါ်တဲ့ဒီလူလူအခြေပြုအဖွဲ့အစည်းတွေပါသူတို့တွေကအကြံဉာဏ်တွေတောင်းထားတယ်ပေါ့နော်အဲဒီကျမတို့ပေးတဲ့အကြံဉာဏ်တွေအားလုံးနဲ့ဥမာသူတို့ကထားကိုရေးဆွဲမယ်လို့ဆိုပါတယ်ပေါ့အ
ဲ့တော့ဒီရေးဆွဲတဲ့နေရာမှာဥမာအဖြစ်ဆိုလို့ရှိရင်ဒေါက်ခွန်ကြာဆိုလို့ရှိရင်ကချင်ငင်းရိုင်းအဖွဲ့ကိုကိုစားပြုတယ
်
နော်အဲ့တော့ဒီနမည်အရဆိုရင်ပဲကချင်ငင်းရိုင်းခွန်ရဲ့အဖွဲ့အရဆိုရင်မြန်မာနိုင်ငံမှာလည်းအခုအပြစ်ခတ်ရဆဲရေးမလုံနိုင်တာကချင်ရှိမယ်အဲနောက
်တောင်းပလောင်ရှိတယ်အ
ဲ့တော့ဒီအဖွဲ့တွေဒီဒေသတွေထဲမှာရှိနေတဲ့ငင်းချမ်းတဲ့အခြေအနေကအခြေအနေတွေကဒီကမ္ဘာပိုင်ရဲ့စီမံချက်တွေရေးဆွဲနေတဲ့အပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါလဲ
အတိအကအဖြစ်ကတော့ဥပမာဆိုလို့ရှိရင်တို့စိုက်ပျိုးရေးကိုကူညီပံ့ပိုးမယ်လို့ပြောလို့ရှိရင်လောလောဆယ်ကချင်မှာဆိုလို့ရှိရင်ဒီဟူကောင်ချိုင်ဝမ်ဒေတာကိုယူဆနာကုမ္ပဏီကဦးထင်းမြင့်တယောက်ထည့်ယူထားတာဧက3000လောက်ရှိပါတယ်အဲ့ဒီကလူတွေဟာအကုန်လုံးဒီရွာပြင်ထွက်ရတာပေါ့တို့ရဲ့နဂိုမြေမှာတို့အလုတ်သမားတောင်လုံနိုင်တာမရှိဘူးဘာဖြစ်လို့လဲအောက်ပြည်အောက်ရွာကဝန်ထမ်းတွေကိုခေါ်လာတာဖြစ်တယ်ပေါ့အဲ့တော့လောလောဆယ်အနေနဲ့ရွာပေါင်း339ရွာကလည်းပဲအကုန်လုံးခက်မှာရောက်နေတာဖြစ်တယ်ဒီဒုက္ခတဲ့စခန်းတွေမှာလက်ရှိလဲဆက်တိုက်နေသေးတဲ့အတွက်ကြောင့်မလို့တို့တွေထားခဲ့ရတဲ့ယွာတွေကိုရောဘယ်လိုလုပ်လိုက်မှာလဲပေါ့ပြီးလို့ရှင်ကျမတို့မြန်မာနိုင်ငံမှာမြေယာဥပဒေအရတို့ရဲ့မြေတွေဟာဒီကျမတို့ဘိုးဘီးမိဘတွေကနေတဆင့်ပြီးတဆင့်ယူလာတာဖြစ်တဲ့အတွက်ကြောင့်တရားဝင်စာရွက်စာတမ်းနဲ့ပိုင်ဆိုင်တာမရှိပါဘူးမြန်မာနိုင်ငံတော်အစိုးရအနေချင်းဒါမြေလူမြေရိုင်းဖြစ်နေပါတယ်အဲမြန်မာမြေလူမြေရိုင်းဥပဒေကလည်းလူတယောက်ထဲကပတ်စံရှင်တနိုင်ငံလုံးတောင်မှဝယ်လို့ရတဲ့ဥပဒေဖြစ်နေတယ်ပေါ့အဲ့ဒီလိုအခြေအနေမျိုးမှာဒီလူတွေကို force relocation လို့ပြောတဲ့တခြားတနေရာကိုရွှေ့လိုက်ပြီးတို့ရဲ့မိဘလက်ငုတ်ယွာတွေကိုမြေတွေကိုတခြားဒီကုမ္ပဏီတစ်ခုခုလက်ထက်ရောက်သွားမှာစိုးရိမ်ရပါတယ်အကယ်၍ကမ္ဘာပံကကူညီမယ်ဆိုရင်ပေါ့အဲ့တော့မတော်တဆများအခုကျမတို့ပြောတာစိုက်ပျိုးရေးတစ်ခုပဲရှိပါသေးတယ်ကမ္ဘာပံကနေပြီးပံ့ပိုးမယ်လို့ပြောတဲ့အခါမှာဒီလျှက်စစ်စွမ်းအင်ဖြစ်တဲ့ energy sector လည်းပါပါတယ်အဲ့တော့ဥပမာဆိုရင်တန်လင်မြစ်ပေါ်မှာဒမ်မဆောက်ဖို့အတွက်ပြည်သူလူထုကအင်မတန်ကန့်ကွက်နေတဲ့အချိန်မှာအကယ်၍များကမ္ဘာပံက energy ဆိုပြီးမှဒီတန်လင်မြစ်ကဒီရေကာတာကြီးကိုပံ့ပိုးလိုက်မယ်ဆိုရင်ကျမတို့နောက်ထပ်တိုက်ပွဲပြန်ဖြစ်ဖို့ပဲရှိပါတယ်တိုင်းရင်းသားလက်နဲ့ကိုင်နဲ့မတိုက်ဘူးဆိုရင်တောင်ပြည်သူလူထုနဲ့တိုက်သွားရမှာဖြစ်ပါတယ်
အဲ့တော့အဲ့ဒီဟိုဒီလိုဟိုဒေသတွေမှာလျှက်စစ်စီမံကိန်းဖွံ့ဖြိုးမှုတွေမရှိဘူးဆိုလို့ရှိရင်ဖွံ့ဖြိုးမှုနှိမ့်ချနေတဲ့ဒေသတွေအတွက်ပိုပြီးနစ်နာစရာဖြစ်မကုန်ဘူးလား
ကျမတို့အနေနဲ့တော့ဒီအထူးသဖြင့်ပေါ့လေနံပါတ်1ဦးစားပေးဟာမြန်မာနိုင်ငံအတွက်ကတော့ငင်းချမ်းရေးဖြစ်စဉ်လုပ်ငန်းစဉ်ဖြစ်ပါတယ်အဲ့တော့ဒီစီမံကိန်းအကုန်လုံးဟာငင်းချမ်းရေးလုပ်ငန်းစဉ်ပေါ့ဒီ comprehensive peace process ဆိုတဲ့ဘောင်အတွင်းမှာရှိရပါမယ်နောက်တစ်ခုကတော့ဒီ NDA ရှိတဲ့လုံဒီရင်းနှီးမြှုပ်နှံမှုကိုပြည်သူလူထုကကန့်ကွက်တာဖြစ်ပါတယ်ပြီးရင်တို့ကိုနစ်နာစေတဲ့ရင်းနှီးမြှုပ်နှံမှုကိုကန့်ကွက်စေတာဖြစ်ပါတယ
်ဒီလိုကိစ္စမျိုးတွေမှာအခုဟိုမြန်မာနိုင်ငံရဲ့တခြားစီမံကိန်းတွေနဲ့လုပ်နေတဲ့ကိစ္စမျိုးတွေမှာအခုလိုဒီနိုင်ငံတကာကိုထွက်လာပြီးတော့ဟိုကမ္ဘာပံသက်ဆိုင်ရာငွေကြေးအဖွဲ့အစည်းတွေနဲ့သတင်းအချက်လက်ပေးပြောကြားမှုတွေလုပ်တာတော့ဟုတ်တယ်အလားတူပဲပြည်တွင်းမှာရောပြည်တွင်းမှာရှိတဲ့ဒီစီမံကိန်းဆိုင်ရာ policy တွေလုပ်နေတဲ့အဖွဲ့အစည်းတွေဘဏ္ဍာရေးအဖွဲ့အစည်းတွေစီမံကိန်းဌာနအစိုးရအဖွဲ့အစည်းတွေနဲ့ရောဒီတော်ခွန်ကြာတို့ဆိုင်ခန့်တို့ချီရနေပြီးတော့ဟိုချီကပ်ပြောဆိုမှုတွေမလုပ်နိုင်ဘူးလားမလုပ်ကြဘူးလား
ဒီဘဏ္ဍာရေးအဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ဒီကမ္ဘာပံလုပ်ငန်းနဲ့ဆက်စပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းလို့လည်းပတ်သက်တာတော့ကျွန်တော်ပြောတာမရှိပါဘူး။ဒါပေမဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အပိုင်းတွေတော့ကျွန်တော်တို့ပြောဆိုဆက်သွယ်ဖြစ်တာရှိပါတယ်။အထူးသဖြင့်တော့ဒီပတ်ဝန်းကျင်ထိန်းသိမ်းနေတဲ့တည်တော်ရဲ့ရဝန်ကြီးဌာနနောက်ပြီးတော့မှဒီလူမှုရေးဝန်ကြီးဌာနစတာနဲ့တော့ကျွန်တော်တို့အမြဲတမ်းဆက်သွယ်ပြောဆိုဖြစ်တာရှိပါတယ်အထူးသဖြင့်တော့ဒီတဘာဘေးအန်ဒီတာစီကကွယ်ရှော့ချာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တာနောက်ပြီးတော့မှအများပြည်သူအစုအဖွဲ့ပိုင်းတက်တော်ကိစ္စရပ်တွေနဲ့ပတ်သက်တာတွေစားတဲ့မူဝါဒတွေချမှတ်တဲ့နေရာတွေစားတဲ့ကိစ္စတွေတော့ကျွန်တော်တို့အမြဲတမ်းပြင်ဆင်နေဖြစ်တာရှိပါတယ်ခင်ဗျ
ကျမအနေနဲ့တော့အဲ့ဒီကိစ္စမှာဆိုလို့ရှိရင်နံပါတ်1ပြည်သူလူထုပါဝင်နိုင်မှုအတွက်ဆိုရင်ပြည်သူလူထုဟာမန်ကန်တဲ့တရင်ချက်လက်ကိုရရှိဖို့လိုပါတယ်။အဲ့လိုရရှိဖို့အတွက်ဆိုရင်ဒီ contract တွေရဲ့အတံဖိုးတွေဒီ contract တွေဘယ်လိုရှိနေလဲဆိုတာကိုပြည်သူလူထုသိရှိဖို့လိုပါတယ်။အဲ့ဒါကြောင့်ပွင့်လင်းမြင်သာမှုကိုရရှိဖို့အတွက်လိုအပ်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ပွင့်လင်းမြင်သာမှုလို့ပြောလို့ရှိရင် Transparency International ကနေနှစ်တိုင်းလုပ်တဲ့ assessment အရဆိုရင်မြန်မာနိုင်ငံကအမှတ်ကတုံ့ညမှာပဲဖြစ်နေသေးတယ်။ပြီးလို့ရှိရင်တော့192နိုင်ငံကိုသုံးသပ်တယ်ဆိုရင်နံပါတ်192ရနေတာဖြစ်ပါတယ်ပေါ့အဲ့ဒီလိုမျိုးအခြေအနေမျိုးမှာဒီ February လ2014ခုနှစ်မှာအဲကျမတို့ဒီနေပြည်တော်မှာ3ရက်ကြာတဲ့ဒီအဲ budget transparency workshop ဆိုတာလုပ်ခဲ့ပါတယ်အမှန်ကတော့အဲ့ဒါကိုတာဝန်ခံပြီးပူးပေါင်းပါဝင်ပြီးလှုပ်ဆောင်ရမယ့်ဝန်ကြီးဌာနကတော့ဒီဗန္ဒာယီဝန်ကြီးဌာနဖြစ်ပါတယ်သို့တော်လည်းပါဝင်မှုမရှိဘူးပေါ့အဲ့တော့လောလောဆယ်အနေနဲ့ဒီလိုပါဝင်မှုမရှိတဲ့အခါမှာပြည်သူလူထုတင်တာမကဘူးပြီးရင်ဒီတိုင်းဒေသလက်နက်ကိုင်တွေလည်းတို့ရဲ့မြေပေါ်မှာ contract ဘယ်လောက်ရှိမှမသိဘူးဒါတွေဟာအင်မတန်ကျမတို့ဆုံးဖြတ်ဖို့အတွက်အခက်အခဲရှိစေပါတယ်အဲ့တော့လောလောဆယ်မြန်မာနိုင်ငံအနေနဲ့ EITI ဆိုတဲ့ Extractive Industrial Transparency Initiative ဆိုတာကိုလည်းစပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်လှုပ်ဆောင်လာတဲ့အချိန်မှာလည်းပဲလောလောဆယ် Coordination Body ဆိုပြီးမှဒီညှိနှိုင်းဆောင်ရွက်ဖို့အတွက်တာဝန်ယူထားတဲ့ MDRI ကကြားမှာခံနေပါတယ်တည်င့်ချက်လက်တွေကို MDRI ကရရှိတာမှန်ပေမဲ့ကျမတို့ပြည်သူလူထုအဖွဲ့အစည်းဖြစ်တဲ့ Civil Society အဖွဲ့တွေကိုကျမတို့ချပေးတာမျိုးမရှိတဲ့အခါကျတော့ဆက်ပြီးပါဝင်ဖို့အတွက်အင်မတန်အခက်အခဲရှိနေပါတယ်
အဲ့ဒါတွေကတဖြည်းဖြည်းတိုးတက်လာလိမ့်မယ်နောက်ပိုင်းမှာအသားကျလာလိမ့်မယ်လို့ရောမမျှော်လင့်ဘူးလားခင်ဗျာ။ဒါကြောင့်လဲဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်ဥမာအစိုးရအဖွဲ့မှာဆိုလို့ရှိရင်လည်းသက်ဆိုင်ရာအကြံပေးတွေအဖွဲ့တွေဖွဲ့စည်းပြီးတော့လှုပ်ဆောင်လာကြတယ်တွေ့ရတယ်လေ။ဟိုဥပမာအဖြစ်နိုင်ငံရဲ့အခြားအတွေ့အကြုံရှိခဲ့တဲ့လူတွေနောက်ပြီးတော့တစ်ဖက်ကနေပြီးတော့ဟိုပြည်တွင်းကိုပြန်ဝင်သွားကြတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေလည်းကျွန်တော်တို့ကြားနေရတယ်။အဲ့တော့ဒါတွေဟာဟိုဒေသခံအဖွဲ့အစည်းတွေအတိုင်းအဝိုင်းနေနဲ့ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာပို့ပြီးတော့ဟိုအားပြည်လာမယ်နောက်ပိုင်းမှာအလားလာကောင်းလာလိမ့်မယ်လို့မယူဆဘူးလားခင်ဗျာ
ကျမအနေနဲ့တော့အဲ့ဒါပိုအန်ဒီရှိလာတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုရင်နိုင်ငံတော်အစိုးရစီမှာဒီ swine in ရှိတဲ့လူအလုံးကရောက်ရှိသွားပါတယ်။ပြည်သူလူထုဘက်ကနေပြီးတော့မှပြည်သူအရေးကိုကိုစားပြုမဲ့လူကမကြံတော့ပါဘူး။အဲ့တော့ဒီသမရရဲ့အကြံပေးအဖွဲ့ဖြစ်သွားပြီဆိုတာနဲ့သူတို့ဟာအစိုးရလိုစကားပြောပြီးမှအစိုးရရဲ့ကိုစားပြုဖြစ်သွားပါတယ်။အဲ့ဒီအခါမှာပြည်သူလူထုရဲ့အတန်တွေကိုကျမတို့ပို့ရင်တောင်မှနားထောင်ပေးတာအင်မတန်မှရှားပါပါတယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်တော့ဒီပြည်သူလူထုထဲမှာကျမတို့စီမှာပညာတတ်တဲ့လူတွေကလည်းသမရအကြံပေးအဖွဲ့ဆိုပြီးမှကောက်ယူသွားတာမျိုးပေါ့။မဒေါက်တာအောင်ထွန်းသက်ဆိုရင်ဒါကျမတို့ NGO တွေအတွက်ဒီဆွမ်းအင်မြင့်တင်ရေးမှာအင်မတားမှဒီအားကိုရတဲ့ဆရာကြီးကျမတို့လေးစားရတဲ့ဆရာကြီးဖြစ်ပါတယ်အခုချိန်မှာသူကသမရအကြံပေးဖြစ်ဖွဲ့ထဲကိုရောက်သွားတဲ့အခါမှာကျမတို့ NGO တွေအတွက်တခြားနောက်ထပ်ဘသူ့ကိုမှအားကိုစရာကမရှိဘူးလို့ဖြစ်သွားပါတယ်ထို့နည်းသူစွာပဲအခြားသောဒီပညာတတ်များဟာလည်းပဲပြည်သူလူထုထဲကနေကောက်ယူပြီးတော့မှသမရဘက်ကိုအကြံပေးဘက်ကိုအစိုးရဘက်ကိုပို့ဆောင်လိုက်ခြင်းဟာပြည်သူလူထုအစုအဖွဲ့အထူးထင် Civil Society ဆိုတဲ့အစုအဖွဲ့တွေကိုအားနည်းသွားစေပါတယ်ထို့နည်းသူစွာအတိုက်အခံဖြစ်တဲ့ဒီ NLD လိုဟာမျိုးပြီးလို့ရှိရင်88လိုဟာမျိုးလည်းအားနည်းသွားစီပါဖြစ်ပါတယ်အဲ့တော့လောလောဆယ်အနေနဲ့ကျမအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီပြည်တွင်းမှာကျမတို့ဒီအုံနောက်ယူစီမှုဟာပြည်ပကိုမထွက်တော့ပဲနဲ့အပြင်ကဘောအထဲကရောအကုန်လုံးအစိုးရဘက်ကိုပဲစီးဝင်သွားပြီးတော့မှပြည်သူလူထုကိုစားပြုပြောဆိုမဲ့လူကမကြံတော့ဘူးဖြစ်ပါတယ်ရှင
်အဲမဲ့တခုကြတော့ဒီကျွန်တော်ဒီနိုင်ငံခြားပြန်ဘွေရပညာတတ်တွေကိုပဲလဲအားကိုးတာမျိုးတော့လည်းမဖြစ်စေချင်ပါဘူး2008နာဂေစပီးသွားတဲ့အခါမှာကျွန်တော်တို့နိုင်ငံရဲ့အကျိုးအတွက်ဟိုကိုရောစိတ်ပါနှိမ့်မြုပ်ပြီးတော့ကြိုးစားတဲ့ခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာတာတွေ့ရပါတယ်အထူးသဖြင့်ဒီအရက်ဖက်ဆိုင်ရာလူအဖွဲ့အစည်းတွေဦးဆောင်နေတဲ့သူတွေကိုကျွန်တော်ကြည့်လိုက်မယ်ဆိုရင်ဒါကတော့ကျွန်တော်အတွက်အားရစရာတစ်ခုဖြစ်နိုင်မယ်လို့မြင်မိပါတယ်
ဟုတ်ကဲ့ခင်ဗျာအဲတော့ကျေးဇူးပါပဲကျွန်တော်တို့လည်းအချိန်တစ်လောက်ပဲရပါတယ်ဒီမြေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကဆိုင်းဆမ်ခန်ကချင်ငင်းငင်းကွန်ရက်ကတော့ခွန်ကြာနောက်ပြီးနိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့ IFI Watch ကလစ်လိုက်ကျေးဇူးပါပဲခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းအစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ BO ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတည်သချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် BO မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုအစီအစဉ်မှာအရင်ဆုံးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍသစ်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာဗားရီများနားဆင်ကြရပါမလဲ
။ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့မြန်မာပညာရှင်တွေရေးဆွဲထားတဲ့မြေသုံးချမှုမှာရန်ကုန်မြို့ကိုဆုံးဆက်စုံခွဲခြားထားပါတယ
်ဒီနောက်မှာတော့တကြံတေးသချင်းလက်ဆောင်အစီအစဉ်နဲ့တက်ကြီးစကားကဏ္ဍတို့ကိုထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ခုနကကြီးညာခဲ့တဲ့အပတ်စဉ်အစီအစဉ်သစ်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါဒီသတင်းပတ်မှာတော့ရန်ကုန်မြို့မြေအသုံးချမှုဆုံးခွဲခြားမှုစနစ်အောင်မြင်နိုင်ပါမလားဆိုတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်ရှင်
ဒီကနေ့မက်လကုံကရန်ကုန်မြို့တော်စီပင်ရုံးကျုံမှာရန်ကုန်မြို့ကိုမြေအသုံးချမှုဇုံ17ဇုံတက်မှတ်ပြီးအဲ့ဒီတက်မှတ်ချက်တွေအတိုင်းအဆောက်အအုံတွေတိစောက်ရင်ကောင်းမယ်ဆိုတာကိုရှင်းပြတဲ့ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရှင်းလင်းသူတွေကတော့မြို့ပြဖွံ့ဖြိုးမှုစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ရန်ကုန်စီပင်ကမြို့ပြစီမံကိန်းရေးဆွဲရေးပညာရှင်ညွှန်ကြားရေးမှူးဒေါက်လှိုင်မော်ဦးနဲ့ပညာရှင်တချို့ဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းရှင်တွေနဲ့လွတ်တော်အမတ်တွေကအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ပြောရရင်မြို့ပြဖွံ့ဖြိုးရေးပညာရှင်တွေကရန်ကုန်မြို့ကိုအရင်ခေတ်ကလိုဗျမ်းပဒါမဟုတ်ပဲစနစ်တကျဖွံ့ဖြိုးတိုးတက်လာအောင်ဒီလိုလုပ်တင်တယ်ဆိုပြီးချပြတဲ့ပွဲဆိုရင်လည်းမမားပါဘူး။ပညာရှင်တွေကဘာတွေချပြသလဲ၊စောက်လုံရေးလုပ်ငန်းရှင်တွေကဘလို့တုံ့ပြန်ကြသလဲ၊ဒီစီမံကိန်းအစိုးပြုမှုအောင်မြင်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့မြန်မာပညာရှင်တွေရေးဆွဲထားတဲ့မြေအသုံးချမှုမှာရန်ကုန်မြို့ကိုစုံ၁၀စုံခွဲခြားထားပါတယ်။အဲ့ဒါတွေကတော့အထက်နေလူနေသိပ်သည်မှုနည်းစုံ၊အလယ်အလတ်သိပ်သည်မှုလူနေစုံ၊အထက်မြင့်လူနေစုံ၊စီးပွားရေးစုံ၊စက်မှုစုံ၊စိတ်ကံနဲ့ဆက်ဆက်လုပ်ငန်းများစုံ၊စိမ့်လမ်းမြေနဲ့ရေပြင်များစုံ၊မြို့ပြအမွေနဲ့ထိမ့်သိမ့်မှုစုံစသဖြင့်ပါဝင်ပါတယ်။ခုလိုစုံခွဲခြားသတ်မှတ်လိုက်ရတဲ့ရည်ရွယ်ချက်ဟာရန်ကုန်မြို့ကိုရှေ့မှုလည်းမပြတ်ပဲတဘာဝအခြေအနေတွေမထိခိုက်ပဲလက်ရှိနေထိုင်မှုပုံစံတွေလည်းမပြောင်းလဲစီပဲစနစ်တကျဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်တာပါဒီလိုဇုံတတ်မှတ်လိုက်တာနဲ့အတူအဆောက်အုံဆောက်လုပ်ရေးနဲ့ပတ်သက်ပြီးဇုံခွဲခြားဆောက်လုပ်ဖို့ကိစ္စပါစီမံကိန်းနဲ့ထည့်ထားပါတယ်ရန်ကုန်မြို့ပြမြေပုံကိုအယောင်ခုနှစ်ခုခွဲခြားထားပြီးအဲ့ဒီမှာ၃ဓာတ်ကနေ12ဓာတ်အထက်35ဓာတ်အထိဆောက်လုပ်နိုင်မယ့် area တွေကိုဖော်ပြထားပါတယ်တဘောကတော့ဇုံတတ်မှတ်ချက်နဲ့လိုက်လျောညီထွေဖြစ်စေမဲ့အဆောက်အုံတွေဆောက်လုပ်ကြဖို့ပါတကယ်တော့ဒီစီမံကိန်းကိုပညာရှင်တွေနဲ့စီမံကိန်းရေးဆွဲသူတွေတင်ပြတာခုမှမဟုတ်ပါဘူးပြီးခဲ့တဲ့နှစ်ကလည်းသက်ဆိုင်သူတွေကိုခေါ်ယူရှင်းပြမှုတွေလုပ်ခဲ့ပူပါတယ်အဲ့ဒီအခါအရင်ဦးဆုံးကြုံရတာကဆောက်လုပ်ရေးလုပ်ငန်းရှင်တွေနဲ့မြေပိုင်ရှင်တို့ရဲ့ဆန့်ကျင်ကန့်ကွက်မှုပါအခုလိုစုံသတ်မှတ်ချက်အလိုက်ပဲအဆောက်အုံဆောက်ခွင့်ရမယ်ဆိုရင်တို့မြေကွက်တွေပေါ်မှာကြိုက်သလောက်အထက်အမြင့်ဆောက်လို့မရတော့ပါဘူးဒီခါမြေတံပိုးမတူညီမှုတွေဖြစ်လာမယ်အထက်မြေဆောက်ခွင့်မရှိတဲ့ဇုံကတချို့မြေကွက်တွေတံပိုးကျသွားနိုင်တယ်ဆိုပြီးဝိုင်းဝန်းကန့်ကွက်ကြတာဖြစ်ပါတယ်အခုနောက်ဆုံးပညာရှင်တွေရဲ့ရှင်းလင်းတင်ပြမှုမှာရန်ကုန်မြို့ဧရိယာစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်မှာပင်လယ်ရေမျက်နှာပြင်အထက်418ပေရှိမဲ့35ထပ်လောက်မြင့်မဲ့အဆောက်အုံတွေဆောက်လုပ်နိုင်တယ်ဆိုတာကိုတော့သိပြီးကျေနပ်ကြတာမဟုတ်ပါဘူ
းအခုတော့ပညာရှင်တွေဟာဒီရန်ကုန်မြို့ပြဖွံ့ဖြိုးမှုစီမံကိန်းကိုပြည်သူတွေစီချပြဖို့စီစဉ်နေပါပြီ။ပြည်သူတွေထောက်ခံရင်လွတ်တော်တဲ့တင်ပြီးအတီးပြုချက်ရယူမယ်။ပြည်ရင်ဥပဒေအဖြစ်အသွင်ပြောင်းပြီးရန်ကုန်ကိုစနစ်ကျတဲ့နည်းနဲ့ဖွံ့ဖြိုးတိုးတက်အောင်တည်ဆောက်ကြပါမယ်။ဒါပေမဲ့တကယ်တကယ်စဉ်းစားကြည့်ရင်ဒီစီမံကိန်းအကောင့်ထဲပေါ်လာဖို့အခက်အခဲတွေအများကြီးရှိနေပါသေးတယ်။အနည်းဆုံးလွန်ခဲ့တဲ့အနှစ်20ကျော်ကာလရန်ကုန်မြို့ပြကိုအာဏာပိုင်တွေဘလို့တည်ဆောက်ခဲ့တယ်လဲအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။ပုံပွင့်လင်းလင်းပြောရရင်ဘာမျိုးပြစီမံကိန်းမှမေမေရရမရှိသလို လက်ပေးလက်ယူအာဏာလွဲသုံးမှုတွေကလည်းမြို့ပြဖွံ့ဖြိုးမှုစနစ်ကိုအများကြီးဖျက်ဆီးခဲ့ပါသေးတယ်။ဒါကြောင့်လဲဒီနေ့အခြေအနေလိုရေဖြန့်ဖြူးရေးစနစ်မပြည့်စုံ၊လမ်းစနစ်မကောင်း၊မိန်လာစနစ်မကောင်းအဆောက်အအုံစောက်ထားတာတွေကလည်းစနစ်မကျဆိုတာမျိုးတွေ့မြင်နေကြရတာပါ။အ
ဲ့ဒီထဲကမှဥပမာတစ်ခုအနေနဲ့ကားပတ်ကင်ပြဿနာကိုမိမောင်းထိုးပြနိုင်ပါတယ်။အရင်ဆွဆိုရခစ်ကလေးကအထက်ဘယ်လောက်မြင့်တဲ့အဆောက်အုံစောက်မယ်ဆိုရင်ကားပတ်ကင်ထည့်ပြီးတိဆောက်ပေးရမယ်။အခန်းကြီးအတွက်ဘယ်လောက်ရှိတဲ့အဆောက်အုံဆိုရင်ကားဘနစီပတ်ကင်ထိုးနိုင်အောင်ထည့်သွင်းရမယ်။စသဖြင့်အစည်းအဝေးတွေလှုပ်ထားခဲ့ပါတယ်။ဒါပေမဲ့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကစီပင်နဲ့အုတ်ချွေးအာဏာပိုင်တွေကိုလတ်ပေးပြီးတိဆောက်လာလိုက်တာရန်ကုန်မှာအထက်မြင့်အဆောက်အုံအများကြီးပေါ်လာပေမဲ့ကားပတ်ကင်ပါတဲ့အဆောက်အုံကတော့လက်ချိုးရည်လို့ရလောက်အောင်နေပါခဲ့ပါတယ်။တချို့စည်းကမ်းကန့်သတ်ချက်တွေအရဆောက်ခွင့်မရှိတဲ့အဆောက်အုံတွေကိုတော့အာဏာပိုင်တွေအမိန့်နဲ့ဆောက်ခွင့်ပေးခဲ့တာကလည်းမနေမနှောပါအခုပြောင်းကာလစီကန်းချက်နဲ့မညီလို့ဆိုပြီးဆောက်လုပ်ခွင့်တားမြစ်ထားတဲ့ယာနဲ့ချီတဲ့အဆောက်အုံတွေရဲ့ပြဿနာဟာလည်းအဲ့ဒီပြဿနာမျိုးတွေပါပဲအခုပညာရှင်တွေရဲ့ရန်ကုန်ကိုဇုံခွဲချပြီးစနစ်တကျဖွံ့ဖြိုးအောင်တည်ဆောက်ရေးဆိုတဲ့စီမံကိန်းကလည်းဆောက်လုပ်ရေးလုပ်ငန်းရှင်တွေမြေပိုင်ရှင်တွေကန့်ကွက်တာခံနေရပါပြီအဲ့ဒီရန်ကုန်ကမြေပိုင်ရှင်ဆိုသူတွေဟာအရင်နဲ့လက်ရှိအာဏာပိုင်အတိုင်းဝိုင်းနဲ့ဆက်နွယ်နေသူတွေကအများစုပါဒီအခက်အခဲကိုကြော်လာပြီးရင်တော့သမတ်စည်းကမ်းချက်တွေကိုလုတ်ပိုင်ခွင့်ရှိတဲ့အာဏာပိုင်တွေကချိုးဖောက်တာမျိုးကြုံကောင်းကြုံတွေ့ရအောင်မှာဖြစ်ပြီးရန်ကုန်ကိုစနစ်ကျတာယာလှပတဲ့မြို့ပြဖွံ့ဖြိုးမှုပုံစံတည်ဆောက်နိုင်ရေးအခက်အခဲကြုံတွေ့နိုင်ပါသေးကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုမတ်ရင်ချင်းနိုင်ကူညီတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တင်းငွေနေနေညပိုင်းနဲ့တင်းလာနေမနေ့ခင်အစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့တကြံကာလဒေသချင်းလက်ဆောင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မရေးတန်တာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ
်။Oh, this time I see the man alive, can never. Oh, oh, this song is your best friend, now I'm in my. Oh, oh, if you're the like, I don't know my hand. It's way for the way, go, need pay, go, need rip, then I never lie. Nigga, 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 nigga,
nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga, nigga,အခုကြောင်းခဲ့ရတဲ့လူငယ်တွေရဲ့တကြံ hip hop တချင်တွေ electro dance တချင်တွေကတကြံလေးနဲ့ပြန့်လွင့်နေမှာဖြစ်တယ်လို့မြန်မာဝေကင်းကအစားတကြံမိုးအစုံဘရောမှမယိုးနိုင်မဲ့တကြံကနဝင်တေးတွေကလည်း mandate တွေမှာနေရာယူထားစေဖြစ်မှာပါဒီနှစ်တကြံမှာတော့တကြံမှာရင်းနေခုံတာပေါ့ဆိုရဲနှစ်ခွေတွေတွေးတက်ပြားတွေကလူငယ်တွေကြားမှာရေးပန်းစားနေတယ်လို့ပြောလာသူကတော့ Cherry FM ကကိုရဲရင်ဖြစ်ပါတယ်
ကျွန်တော် audio development ကပေါ့ audio design management နဲ့ mixing မိုင်းလုပ်ပါတယ် audio ဘိုင်းမှာတော့ဒီ program တစ်ခုကို recording အတန်းသွင်းလာပြီးဆိုရင် default ကတွေကိုအမှားကြီးနေမရှိအောင် clear လုပ်တာတော့ပြီးတော့ actually ပေါ့ background music တွေနဲ့ theme song တွေလိုအဲ့လေတိချပေးပေါ့ပြီးလို့ရှိရင်အဲ့ဟို forget တဲ့အချင်းနေနဲ့ music တွေနဲ့ edit လုပ်ထားတဲ့ဟာတွေကိုပြန်ပြီး mixing နဲ့ပြန်လုပ်ရတယ်အဲ့လို program အားလုံးပြီးသွားတဲ့ဒီအစားဆုံးတောင်းရင်ပြရပေါ့အနောက်ကရရသူတို့တချင်းနေ programmer တွေကရွေးတယ်ပေါ့ရွေးပြီးတော့အဲဒီနေ့သူတို့အတန်းသွင်းလာတယ်ဗာတချင်း announce တွေတော့အမေသွင်းလာတဲ့ဟာနဲ့ကျွန်တော်တချင်းနေပြန်ကပ်ပေးတာဆိုတော့ဟိုဘလို့တချင်းမျိုးတွေက active ဖြစ်နေတယ်နောက်လိုချင်အများဆုံးဘလို့တောင်းနေပါ냐အားရတော့အကုန်သိရတာပေါ့
ဟုတ်ကဲ့ဒီနှစ်တကြံ2014တကြံအတွက်ကိုရဲရင်တို့ radio station အနေနဲ့ဗာတချင်းလေးမျိုးတွေကိုအဓိကထားပြီးတော့လွှင့်ပေးနေလေဟိုမြန်မာနိုင်ငံမှာဒီနှစ်အတွက်ထွက်တဲ့တကြံနေအခွေတွေထဲမှာရောဘယ်အခွေကခေအစားဆုံးလဲယ
အခွေတွေကတော့အများကြီးပေါ့ဟိုဒီနှစ်မှာလည်းထွက်လာကြတယ်အရင်နှစ်တည်းကအခွေတွေလို့ပြန်ပေါက်တဲ့ဟာတွေရှိကြတယ်ဟိုဒီနှစ်ထဲမှာဆိုရင်တော့ဟိုပုံပုံ entertainment ကထုတ်တာပေါ့သူကအခုတခါဒီနှစ်မှာပြန်ထွက်လာတာတကြံမှာရှင်နေကောင်တာပေါ့ဆိုတဲ့အခွေအဲ့ခွေကတော့အခုလည်းလူငယ်တွေကြားထဲမှာလည်းအကြိုက်များတယ်တစင်းတောင်းနေပါလေလည်းများပါပြီအဲ့ဒီထဲမှာဆိုရင်တော့ဟို hip hop အမျိုးအစားပေါ့ဂျီတုံးဆိုတာအကောင်စားတကြံဆိုတာတပုံရှိပါတယ်ပြီးတော့ဟို K-pop R&B ပုံစံ mix and ရဲ့ Malay show ဆိုတာတကုတ်ရှိပါတယ်အဲ့နှစ်ပုတ်ကတော့တော်တော်များများကြိုက်ပြီးတော့သင်တောင်းနေမှာလည်းကြားရပါတယ
် Me DJ, my DJ, I call no DJ, I know DJ, yeah no man jack, my no man jack, I call no man jack, I know man jack.I don't DJ, I don't DJ, yeah no man jack
က်ဒီချိန်ဆိုဘူးစာတချံမိုးလေးနဲ့တပွဲပွဲနဲ့ရွာမတောက်ပန်းများနဲ့ပွင့်ဒါကသူ့အတွက်ပေါ့ကွာလူနဲ့အားလုံးနဲ့ကြည်လိုက်ပေါ့လမ်းမထမ်းမပဲ Women and Jam Fashion Design ထူကြတာမြဲရက်ကွက်တဲ့လူစုတချို့ကတချံကားငါတချို့ကရက်တဝင်းကောင်းလာလို့ဖျားတရားဟုတ်တယ်မဟုတ်တယ်လှုပ်ချင်းနဲ့စိတ်ကငါမ
တဆိတ်ဆူညံလွန်းတယ်လို့လူကြီးတွေလည်းပြောနိုင်တယ်ဒီလိုတချင်းမျိုးတွေအပြင်အမြဲတမ်းအတွက်တချံတေးတွေပါလို့နာမည်ပေးလို့တောင်ရတယ်လူကြီးလူငယ်မရွေအားလုံးဆွဲလန်းနှစ်သက်တဲ့တချင်းတွေကိုလည်းတေးလက်ဆောင်တောင်းသူတွေများပါတယ်လို့ကိုရဲရင်ကပြောပြပါတယ
်ဟိုမြန်မာတန်ဆင်တဲ့ဟာဆိုရင်တော့ဟိုကြံမိုးတို့အဲအဲ့ဟာတွေတော့အခုချိန်ဒီအမြဲတမ်းတောင်းနေကြတော့မယ်လူတွေလည်းကြိုက်နေကြတော့မယ်ပေါ့ဟိုနောက်ပြီးတော့မြို့မောင်ဝေကင်းတို့အဲ့လိုဟာပြောတယ်ပြီးလို့ရှိရင်ဒီ dance program နဲ့ so music program နဲ့ဆိုရင်တော့မြို့ချုံနယ်ရဲ့ဟိုနှစ်သက်တချင်ဆိုတဲ့ချင်းလေးအဲ့ဒီချင်းတော့တော်တော်ပေါ့ပါတယ်
Are dilan jalan lo nei ku pyaung sa de ku le ma pyaung le mo lan na ta pa cha sen bra ku le re kan se ta rue kaung le mo lo bra ku le re kan se ta rue yo la shwin shwin di mong cha de
နောက်တိုင်းဒေးတွေနဲ့နိုင်ငံတကာဒေးတွေမှာဆိုရင်တော့မနစ်ကတကြံမှာကိုရီးယားကဆိုင်ရဲ့ဂန်နမ်ဆိုင်တချင်းခေတ်စားခဲ့တယ်လို့ပဲဒီနှစ်တကြံမှာတော့ဆိုင်ရဲ့နောက်ထပ်တချင်းတစ်ပုတ်ဖြစ်တဲ့ Gentleman ဆိုတဲ့တချင်းကလည်းခေတ်စားလိုက်အောင်မယ်လို့ကိုရဲရင်ကဟောကိန်းထုတ်နေတာပါ
Mandate ကတော့အဓိကတော့ Electro ပေါ့နော် Electro House ပေါ်တယ်နေတော့ဖွင့်ကြမယ်ပေါ့ဟိုဒီ Radio မှာလည်းဖွင့်ကြပါရဲဟိုတချို့ကျွန်တော်မြန်မာဆိုင်နဲ့အဲ့လို Digital Time တွေပါတကြံအတွက် True Special Episode တွေပါလုပ်ပြီးတော့ဖွင့်ကြရဲပေါ့အဲ့လိုမျိုးဆိုင်တော့ဟိုဘယ်လိုနိုင်ငံသားဖြစ်နေလဲလွှင့်ကြတဲ့ဟာလည်းရှိရလေအမျိုးကြတော့ဟိုကိုရီးယားဆိုရင်ဟို PSY လေသူရဲ့ဟိုအရင်နှစ်ကဆိုရင်ဗာကန်နမ်စတိုင်အခုကြတော့ဂျန်တယ်မန်တွေပါလေဖွင့်မယ်လို့ထင်ပါတယ်ပြီးတော့ဟို Black Eyed Peas တို့ပါတော့လည်းဖွင့်ကြပါတယ်
နောက်တိုင်းဒေးတွေနိုင်ငံတကာဒေးတွေပဲဖွင့်ဖွင့် hip hop တကြံဒေးတွေပဲကြိုက်ကြိုက်တကြံဒေးဟောင်းတွေပဲကြိုက်ကြိုက်ခစ်သစ်ဂီတာတွေမှာတော့ဟောင်းတော့နည်းနည်းဟောင်းပြီဒါပေမဲ့လည်းခုထိမရိုးနိုင်မနဲ့စမ်းသစ်နေစေဖြစ်ပါတယ်လို့ပြောလို့ရတဲ့ဒီနောက်ပိုင်းခေတ်ရဲ့တကြံတချင်းကတော့မျိုးကြော်မြန်ရဲ့အမှတ်တရတကြံဆိုတဲ့တချင်းပဲဖြစ်ပါတယ်။တကြံတချင်းတွေနဲ့နာမည်ရတဲ့အဆိုတော်ဟဲလေးကိုရိုင်းကလည်းသူတကြံတချင်းတွေထဲမှာတော့ဒီတချင်းကိုအကြိုက်ဆုံးပါလို့ဆိုပါတယ်
ကိုမျိုးချောင်းနိုင်တဲ့မက်ဖရစ်ချင်းဆိုတာဒီအမှတ်တရတကြံဆိုတဲ့ချင်းလိုက်တချင်းရောဒီချင်းရဲ့ရှင်းအင်ထရိုတွေအိုင်လာလာလာဒါဒါဒါဒါဒီညာတာဆိုတဲ့အဲ့အားလေးကိုကြားလိုက်တာနဲ့တချင်းပုံရိပ်ကိုမြင်လို့နေမှာပြင်းနေတော့
တွေ့ကြတယ်မတရားပြင်မဲ့မှတ်မိကြကြောင်းလုံးဝမရှိအောင်ဖြန့်ပတ်သူပြောမဲ့ရက်ပြက်နှစ်နှစ်ဆမှာစေချုံမိဆက်ပွဲပွဲရွာနေချမိုးလေးတော့ကလုံးရဲ့သူပဲရှာမိတ်မတ်မဲ့စုံလာတဲ့နေ့ရဲ့စူတောင်းမိရဲ့ပြောကြအိမ်မဲ့ချင်းများရဲ့မတရားပြင်မဲ့မှတ်မိကြကြောင်းလုံးဝမရှိအောင်ဖြန့်ပတ်သူပြောမဲ့ရက်ပြက်နှစ်နှစ်ဆမှာစေချုံမိဆက်
ပါဆိုရောတကြံတချင်းနဲ့မှာပဲတချင်းအကြိုက်ဆုံးလဲ
ကျွန်တော်အကြိုက်ဆုံးဆိုတော့မာစတာတချင်းပုံနေရမောနေမောနေတဲ့တချင်းကြိုက်တော့ဟာပေါ့ဒီတချင်းเนี่ยကျွန်တော်အိမ်ကြောင်ကြတဲ့နေ့မှာကျွန်တော်အားနေနေမိမရှိနေနေတော့ကျေလို့ရပါပြီအဲ့ဆာသားလေးနဲ့တချင်းပါအားနေနေမိတယ်မိမရှိတယ်နေနေတော့ကျေလို့ရပါပြီစီးစီးLet me treat on my me cool Come on, let me tell each other Let me deal me my yada Sorry, sorry, sorry
Atane ne me de Me ma do shi de Nene do ke do ya va De 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 Atane ne me de Me ma do shi de Nene do ke do ya va De 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 de
အဲ့မချင်းရောခင်ဗျာပြောင်းကြီးရဲ့ဖြစ်ဖြစ်နေတဲ့အကြောင်းအရာလေးပြီးတော့ဘိုင်းစကားလေးပေါ့နော်အဲ့ပြီးတော့တချံဆိုပေမဲ့လည်းတချံအပြင်ပုံမှန်အချင်းဒီမှာလည်းဆိုလို့ရမယ်တချင်းပုံစံမျိုးကိုကျွန်တော်ကဦးစားပေးဆိုလို့ရှိပါတယ်အခုကျွန်တော်ကျွန်တော် pop အဓိက pop line ထားတယ်ကျွန်တော် left sound လေးဆိုလို့တခါရလဲ fancy electro pop လေးတော့ dance တချင်းလေးဆိုတော့နော်ဒီနေ့ကျွန်တော် line လေးတစ်ခုလို့တတ်မှတ်ထားတော့အလုပ်ပြန်တော့တာဝန်နဲ့အလုပ်တစ်ချက်ပေါ်နေလို့ဆိုလေးဆိုတာရှိရမနော်အရင်နဲ့တစ်ချက်ဟိုပျော်စရာကောင်းတဲ့တစ်ချက်ပေါ်နေလို့နောက်ပေါ်တော့လည်းမပေါ်ပါဘူးနော်အဲဒါအလုပ်ပျော်စရာကောင်းတဲ့တစ်ချက်ပေါ်နေလို့ဒီတော့ကျွန်တော် element နဲ့မှာပါပါတယ်ကျွန်တော် treatment လေးပါမွန်းမွန်းနဲ့တချို့ချက်တယ်ဟောမွန်းမွန်းနဲ့တချို့ချက်တယ်ရှင်းပြလို့ပါကိုမွန်းမွန်းနဲ့တချို့ချက်တယ်ဟောမွန်းမွန်းနဲ့တချို့ချက်တယ်ဟောမွန်းမွန်းနဲ့တချို့ချက်တယ်
ကိုရဲရင်တို့ဒီနေ့ရန်ကုန်နဲ့မန္တလေးဘက်မှာပို့စီမယ်ထင်လဲ
။အခုလုံးတော့စီကြနေမယ်ဗျ။ဘာလို့လဲဆိုတော့အမျိုးပညာရှင်တွေကျွန်တော်များကလည်းအင်တာဗျူးလုပ်လာရင်မန္တလေးဆိုတာတော်တော်များများကြားတယ်လေ။မန္တလေးရယ်ရောက်ကြတယ်ပြီးတော့ရန်ကုန်မှာလည်းကျွန်တော်များရှိကြတယ်။တောင်ကြားတွေလည်းအဲ့လိုပြိုင်ဆိုင်နေတွေ့နေရတယ်။အခုဆိုရင်မန္တလေးတွေကလည်းတော်တော်ပြီးနေပြီပေါ့နော်။နေရာကြီးဟိုအကြီးတွေလည်းပြီးတော့တော်တော်လေးများနေကြတယ်ဒီနေ့မှာ။
ကိုရဲရဲကဒီရန်ကုန်ကဒီလိုမျိုးဂီတအတိုင်းဝမ်းမှလည်းကျင်လည်နေတယ်ဟိုခေတ်လူငယ်တယောက်လည်းဖြစ်တယ်ဆိုတော့ဒီနေ့ဟိုစားခေတ်လူငယ်တွေရဲ့တကြံ trend ကိုဘယ်လိုပြောချင်လဲဝစ်စားစီရင်မှုကအစပေါ့နော
်ဝစ်စားစီရင်မှုက swag လို့ခေါ်နေမယ်ဗျအခုနောက်ပိုင်းအစ်စ်ထွက်လာတဲ့ brand ပေါ့နော် hip hop R&B ကနေထွက်လာတဲ့သူကရောင်စုံတွေဝတ်တယ်ဗျတပင်းတွေလည်းအရောင်တွေအစုံတွေဥမာပြင်အစိမ်းရောင်တို့အဖြူရောင်တို့ကအစပြုလို့ဆိုးတယ်ပြီးတော့ဟိုပလဲပတိတို့အမဲရောင်ကြီးပါအဲ့လိုမျိုးတွေပါအဲ့လိုဝေချတယ်ပြီးအကျိုးကောင်းတွေပါအဲ့လိုမျိုးတွေဝေချပါလိမ့်မယ
် A few got to me a need got to me you so feel me lay a love up to give my nigga love up blow me away ya maro အပြာရောင်လေးဟိုဝါရောင်လေးကိုစီပြိုင်ဆိုင်ဒီလိုလား
ဒီတစ်ပတ်မှာကိုရိုင်းလဲပါဝင်သူတူဖြစ်တဲ့ Cherry FM ကကိုရဲရင်ကတော့သူ့ရဲ့ပရိသတ်တွေအတွက်နှစ်သစ်ဆူတောင်းလေးဒီလိုဆူလာပါတယ
်ကျွန်တော်ကဟိုဟာ G Family နဲ့ One Way ဖွဲ့မှာကျွန်တော်သင်းဆိုပါတယ်တကြံပြင်းနေကျွန်တော် One Way ဖွဲ့ကဟိုရုပ်ပေါင်းနေပြီဆိုတဲ့ title နဲ့ album တစ်ချက်ထွက်ဖို့ရှိပါတယ်ကျွန်တော်တို့ One Way ဖွဲ့ကဟိုကဘာရေးဖျားလည်းပုံချောင်းရှိရ Invader ဆိုတဲ့ member မှာဆွဲနေမှာပါပရိသတ်တွေအားလုံးနဲ့တကြံကာလမှာကြော်ရှင်ပြီးတော့
အားလုံးပဲနှစ်သက်ကူမှာကျက်စီမင်္ဂလာပေါင်းနဲ့ပြည်စုံကြပါသေးတယ်ကျွန်တော်တို့ဆက်ရှိပါရဲ့ဗျာ
ကျမတို့ VOE ကလည်းတော်ရရှင်နေအားလုံးအတွက်ပျော်ရွှင်အနေရကင်းတဲ့တကြံချင်ခါပိုင်ဆိုင်နိုင်ပြီးတော့မင်္ဂလာနှစ်သက်တနှစ်ဖြစ်ပါစေလို့ဆုတောင်းပေးပါရစေရှင်
တင်လက်ဆောင်အစီအစဉ်ကိုမရည်တနာကျော်အစီအစဉ်တင်ဆက်ခဲ့တာဖြစ်ပါလေရှင်ပျော်ရှင်ဖွယ်နှစ်တက်ကူတကြံအခါတမယဖြစ်ကြပါစေရှင်အခုကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့ဘယ်ရာမဆိုအစွဲကင်းကင်းနဲ့လိလာတုံးတက်မယ်ဆိုရင်တွေ့ကြုံရနိုင်တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးသူ့ကိုယ်ရဲ့အဖြစ်အပျက်ကိုဆရာဦးဝင်းဖေးကတင်ပြထားပါလေရှင်
တော်ရရှိမြတ်မြတ်လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ဝင်းဖီငယ်စဉ်ကဝင်းဖီအတွက်နိုင်ငံခြားဧည့်သည်တယောက်က Seagram Canadian Finest Whisky တလုံးလက်ဆောင်ပေးပါတယ်ဝင်းဖီလည်းယမကာကောင်းကောင်းကလေးများကြိုက်တတ်တဲ့ဗကြီးဆရာကြီးဥခင်မောင်ဘန်ကိုကရော့ဖို့သတိရလာပါတယ်ဒါကြောင့်မန္တလေးစိမ်မရမှာရှိတဲ့ဆရာဥခင်မောင်အိမ်ကိုတငယ်ချင်းပေါ်ဦးသက်နဲ့ထွက်ခဲ့ကြပါတယ်ဆရာကြီးရဲ့အိမ်မှာတခြားပကြီးဆရာနှစ်ယောက်လဲရောက်နှင့်နေကြပါတယ်သူတို့ကတော့မြင့်ငယ်ဆက်ယုံမှာအလုလုကြတဲ့ကိုစိန်ချွန်နဲ့ကိုဝင်းမြင့်တို့ဖြစ်ကြပါတယ်ဝင်းဖေနဲ့ပေါ်ဦးသက်တို့ကတော့ဆရာဦးခင်မောင်ရဲ့တပည့်ရင်းမြန်ဖြစ်ကြတဲ့အတွက် representation လို့ခေါ်တဲ့အကြောင်းအရာဝတ္ထုပစ္စည်းပါတဲ့ပကြီးကိုရော non representation လို့ခေါ်တဲ့အကြောင်းအရာဝတ္ထုပစ္စည်းမပါတဲ့ပကြီးကိုပါလေ့လာရေးဆွဲကြပါတယ်ကိုစိန်ချွန်နဲ့ကိုဝင်းမြင့်တို့ကတော့အကြောင်းအရာဝတ္ထုပစ္စည်းပါတဲ့ပကြီးကိုသာရေးဆွဲကြပါတယ်ဝတ္ထုရုပ်ပစ္စည်းမဲ့ပကြီးများကိုမရေးဆွဲကြပါဘူးဒါပေမဲ့ပကြီးဝါသနာပါသူအလုံးအပေါ်အလွန်စေတနာကောင်းတဲ့အားပေးကူညီတတ်တဲ့ဆရာကြီးဦးခင်မောင်ကိုတော့လေးစားရိုသေကြပါတယ်ဒါကြောင့်လေခုလိုသူတို့အားလက်တဲ့ရက်မှာဆရာကြီးကြိုက်တတ်တဲ့အမရပူရကကရောပါကျော်တွေကိုဝယ်ပြီးတော့ရောက်ရှိနေကြတာဖြစ်ပါတယ်။ဆရာနဲ့ဆရာကရောတို့ကနေ့လယ်ဇာနဲ့အခန့်ပါတယ်။ထမင်းစားပြီးကြတော့ဆရာဦးခင်မောင်ကစာရွက်20ကျော်ယူလာပါတယ်။ဒိုက်ဦးဘဇုံမြောင်းဘက်ကသူ့မိတ်ဆွေတွေလာလေကြတော့ငါတဲ့လေးနှစ်သားကလေးတယောက်ကပကြီးရေးကျင်နေဆိုလို့ဆေးတွေနဲ့ full scale paper စာရွက်တွေချပေးလိုက်တာ။ gouache poster ဆေးအောင်ဆုံးနဲ့တစ်ချက်ပြီးတစ်ချက်ဆေးချေထားတာတွေဖြစ်တဲ့အကြောင်းရှင်းပြပါလေလေးနှစ်သားကလေးရေးချေထားတာမို့ဘာပုံဘာဝတ္ထုပစ္စည်းမှမပါပါဘူးဆေးအောင်စုံတွေကဖြစ်ချင်တယ်လို့ဖြစ်နေပါလေဆရာကဝင်းဖေတို့၄ယောက်ကို၅ပုံစီပေးပြီးတော့စိတ်ကြိုက်ဆက်ရေးပြီးတော့အဆုံးသတ်ပေးကြဖို့စ조사ကြည့်ကြဖို့စမ်းကြည့်ကြဖို့ပေးပါလေဝင်းဖေတို့၄ယောက်လည်း조사ကြည့်ကြပါလေဝင်းဖေနဲ့ပေါ်ဦးသက်တို့ကအပြီးသတ်ကြတာအတော်များပါလေကိုစိန်ချွန်နဲ့ကိုဝင်းမြင့်တို့ကတော့ဝင်းဖေတို့လည်းနှစ်ဆလောက်ကြားပါတယ်အားလုံးပြီးသွားကြတော့ဆရာဦးခင်မောင်က ပြီးသွားတဲ့ပကြီးကားတွေထဲမှာဘယ်ဟာတွေကကောင်းတယ်ဘယ်ဟာတွေကမကောင်းဘူးဘယ်ဟာတွေကတော့မမှန်ဘူးဘယ်ဟာတွေကတော့မှားတယ်စသဖြင့်သူ့အနေနဲ့ပြောဖို့မရှိတဲ့အကြောင်းအစကလေးကအဲ့ဒီလူတွေပြောဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းဝတ္ထုပစ္စည်းအကြောင်းအရာ subject အစွဲရှိသူတွေနဲ့အဲ့လူအစွဲမရှိသူတွေပါကလေးတွေထင်တိုင်းကျဲထားတဲ့ဈေးအောင်စုံတွေကိုဘယ်လိုဆက်ပြီးရေးဆွဲကြသလဲဆိုတာကိုကြည့်မြင်လိုချင်တက်တက်တာဖြစ်ပါတယ်တဲ့နှစ်အုပ်စုစလုံးမှာကိုယ်အစွဲနဲ့ကိုယ်ကိုယ်စိတ်ကူးနဲ့ကိုယ်ဆက်ပြီးတော့ဖြည့်ပြီးတော့ရေးဆွဲကြတာအလွန်စိတ်ဝင်စားစရာကောင်းတယ်လို့ပြောပါတယ်ပြီးတော့မှပါဝဉ္ဇဉ်သဘာဝရဲ့ဖြစ်ပျက်နေမှုတွေကိုထိတွေ့လေ့လာကြတဲ့အခါမာရာမှန်တာကောင်းတာမကောင်းတာကြိုက်တာမကြိုက်တာဆိုတာတွေတဲ့အစွဲကင်းကင်းနဲ့ဓမ္မဒိဋ္ဌာန်ကြကြလေးလာထားလိုက်နိုင်ဖို့ကအရေးကြီးတဲ့အကြောင်းပြောပါတယ်ဒါပေမဲ့တဲ့အမြဲတမ်းအဆုံးဖြတ်တွေမရှိဘဲဖြစ်နေတာလည်းမကောင်းတဲ့အကြောင်းဥမာကိုစိတ်မှန်တို့ကိုဝင်းမြင့်တို့ဝဲလာတဲ့အမရဗုဒ္ဓကကရိုးပါမှုဟာအလွန်ကောင်းကြောင်းနေ့လယ်စာဖြစ်ရင်နှွေးချမ်းနဲ့စားကြရတာအလွန်ကောင်းကြောင်းနောက်ပြီးတော့ဝင်းဖေတို့မောင်ပေါ်ဦးတို့ယူလာတဲ့ Seagram Canadian Finest Whisky ဟာလေညံ့နေပဲကြာရင်ငချောက်ဖို့ကလေးဆီရွှဲရွှဲနဲ့မြည်လဲရရင်အလွန်ကောင်းမှသိကြပါတယ်လို့ပြောတဲ့အတွက်တဝါဝါရည်ကြပါတယ်ခမညာဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းဖေပါ
ဆွေဆောင်ရအမှုပညာရှင်ကြီးဆရာဦးဝင်းဖေပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ပဲဖြစ်ပါရဲ့ရှင် VOE ရဲ့တင်းငွေနေနေညပိုင်းထုတ်လင်းချက်တွေကမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လင်းပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားပါမယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးမှာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းကဆလိုဗီယန်စ်ခမျိုးမှာဒီယူကရိန်းအထူးတပ်တွေနဲ့ရုရှားလိုလာတဲ့လက်နက်ကင်တွေကြားမှာအပြန်အလှန်ပစ်ခတ်မှုကြောင့်နှစ်ဖက်လုံးမှာအသေးပြောက်တွေရှိခဲ့ပါတယ်။ယူကရိန်းအထူးလုံခြုံရေးအရာရှိတစ်ယောက်သေဆုံးပြီးတော့နောက်ထပ်5ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားလိုလာတဲ့ဆန္ဒပြသူတွေဘက်ကလည်းတယောက်ထက်မနည်းသေဆုံးပြီးတော့2ယောက်ဒဏ်ရာရသွားပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့တော်ရဲ့အနောက်မြောက်ဖက်85မိုင်လောက်မှာတည်ရှိတဲ့ Valparaiso စိတ်ကမ်းမြို့မှာတော့ဒီမိအကြီးအကျယ်လောင်ကျွမ်းနေလို့နှစ်ယောက်သေဆုံးပြီးတော့အင်ဂျင်900လောက်ပျက်စီးသွားပါတယ်ပစိဖစ်သမုဒ္ဒရာဘက်ကနေပြီးတော့လေပြင်းတွေတိုက်ခတ်နေတာကြောင့်လဲမိကိုငြိမ့်အောင်တတ်နိုင်ဖို့အတွက်မိသက်တွေမှာအခက်အခဲနဲ့ကြုံနေရပါတယ် Valparaiso မြို့တမိုင်းမှာအဆိုးဆုံးမိလောင်ကျွမ်းမှုဖြစ်တယ်လို့မြို့တော်ဝန်ကပြောပါတယ်စနေနေ့ကအခုထိလောင်ကျွမ်းနေတဲ့မိကြောင့်ဓာတ်အားလိုင်းတွေလည်းပြတ်တောက်နေပါတယ်တခါဒီခရီးရန်ဘာသာဝင်တွေအတွက်ဘာသာရေးအရာအရေးကြီးတဲ့သတင်းပတ်အစအဖြစ် Easter ပွဲတော်ရက်မတိုင်ခင်ကြာရောက်တဲ့ Palm Sunday တနင်္ဂနွေနေ့ကိုကမ္ဘာတဝန်းကခရီးရန်တွေဒီကနေ့ဆင်ထွေးနေကြပါတယ် Vatican က St. Peter's အရင်ပြည်မှာကျင်းပတဲ့ဝိပုပွဲကိုတော့ပိုယဟန်မင်းကြီး Francis ဦးဆောင်တက်ရောက်ပါတယ်အာရှမှာ Roman Catholic ဘာသာဝင်တွေအများဆုံးဖြစ်တဲ့ Philippine နိုင်ငံအပါအဝင်တခါဒီ Bethlehem မြို့ Jerusalem မြို့ Jordan မြို့အနောက်ဖက်ကမ်းနဲ့ Gaza ဒေသတို့မှာလည်း Palm Sunday တနင်္ဂနွေနေ့ထိမ့်မှတ်ပွဲတွေကိုဒီကနေ့ပြုလုပ်နေပါတယ်မလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH370 ကိုဒီအိန္ဒိယသမုဒ္ဒရာရဲ့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးရှာနေတာနဲ့အတူတကယ်လို့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကိုတွေ့ရှိရင်ဘယ်နိုင်ငံကရယူထိမ့်သိမ်းသင့်တယ်လဲဆိုတာကိုဥပဒေကြောင်းကနေလည်းဆွေးနွေးနေကြပါရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ချင်ညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မနန္ဒာချန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းနှစ်သက်ကူတကြအခါတမယမှာရှင်လန်းချမ်းမြေ့ရှိကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOE ဝိုင်းတော်သူဝိုင်းတော်သားများကအထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.